Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရ2023ခုနှစ်ဧပြီလ5ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.51လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချက်မြေချပါစေရှင်ဒီမှာသင်္ကေတထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်ပါရှင်ဒီကနေ့မနက်ဖက်သတင်းတွေကိုတော့မသိငေးထိုင်တဲ့အသူပြောပြပါမယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကဆွဲဆိုထားတဲ့ပြည်မှုအလုံးမှသူအပြစ်မရှိကြောင်းရှောက်လဲသွားပါတယ်ဖင်လန်နိုင်ငံကရောနေတိုကမဟာမိတ်အဖွဲ့အဖြစ်လက်ခံလိုက်ပါပြီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လူ့အခွင့်အရေးအခြေအနေတွေပိုမိုဆုတ်ယုတ်ကျဆင်းလာတယ်လို့ပရတိန်နိုင်ငံကလူ့အခွင့်အရေးကောင်စီညီလာခံမှာပြောဆိုသွားပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ကောင်းပါပြီရှင်ရာဇဝတ်မှုဆွဲချက်တင်တဲ့ရင်ဆိုင်နေရတဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုအင်ကာနစ်မှာရုံးထုတ်တဲ့အခြေအနေအသေးစိတ်ကိုတော့သတင်းတွေပြီးမှအရင်ဆုံးနားဆင်ကြရဖို့ရှိပါတယ
် So the charge is falsifying business records the charge requires as I specified
နယူးယောက်ပြည်နယ်လုပ်ငန်းမှတ်တမ်းဥပဒေကိုအခြေခံဆွဲဆိုတာဖြစ်ကြောင်းအစိုးရရှေ့နေကပြောခဲ့တာပါမကြခင်မှာအပြည့်အစုံတင်ပြပါမယ်ရှင်။နောက်ရိုဟင်ဂျာဒုက္ခသည်တွေကိုဒီလအတွင်းမှာစစ်ကောင်စီကလက်ခံမယ်ဆိုတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ပြမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းနေရာပေါင်းစုံအကြောင်းဆုံးကဘာတလွားခီးသွားဆက်တဲ့သတင်းပတ်ဆင်ခဏတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူပြောပြမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်တရားရုံးကဆွဲဆိုထားတဲ့ပြစ်မှု34ခုမှာအပြစ်မရှိကြောင်းအမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကဧပြီလ4ရက်အင်္ဂါနေ့မှာလာရောက်ထပ်ဆိုသွားပါတယ်
။ Why did Donald Trump repeatedly make these false statements?
ဒေါ်နယ်ထရမ့်ဘာကြောင့်အခုလိုထပ်ခါတလဲလဲမဟုတ်မှန်ပြောနေရတာလဲ2016ရွေးကောက်ပွဲနဲ့ဆက်စပ်ပြီးတော့လေသူ့မှာပြစ်မှုကျူးလွန်ထားရတွေရှိနေတယ်ဆိုတာအထောက်အထားတွေကတက်တည်ပြပါလိမ့်မယ်လို့မဟန်တန်ခရိုင်ရှေ့နေ Elvin Bragg ကနယူးယောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ2016ခုနှစ်တုန်းကလိန်ဖြောဖြေးရေးတရုတ်ဆောင်တရားကိုလက်သိထိုးငွေပေးခဲ့တဲ့အမှုနဲ့ရောစီးပွားရေးဆိုင်ရာမှတ်တမ်းတွေလွှဲမပြမှုဆွဲချက်တင်နေပါ Donald Trump ဆွဲချက်တင်ခံရတာဖြစ်ပြီးတမိုင်းမှာရာဇဝတ်မှုနဲ့တရားစွဲခံရတဲ့ပထမဆုံးအမေရိကန်သမ္မတဟောင်းသူဦးလည်းဖြစ်ပါတယ်ဆွဲဆိုခံရတဲ့ပြစ်မှုတွေကိုနယူးယောက်ပြည်နယ်အဆင့်မြင့်တရားရုံးဥပဒေပညာရှင်ကဖော်ပြလိုက်ပြီးတဲ့နောက်မှာတော့ Mr. Trump ကသူ့မှာအပြင်းပြစ်ကြောင်းတရားသူကြီး Juan Marchand ရှေ့မှာထွက်ဆိုခဲ့တာပါတရားရုံးကြားနာမှုကိုသတင်းမီဒီယာတွေတိုက်ရိုက်ထုတ်လွှင့်ခွင့်တော့မရပါဘူးဒါပေမဲ့လည်းကြားနာမှုမစခင်ဓာတ်ပုံဆရာတချို့ကတော့တရားရုံးကဓာတ်ပုံရိုက်ခွင့်ပြုခဲ့ပါတယ်။သမ္မတဟောင်းထရမ့်ကတော့သူ့ဖက်ကခုခံချေပါမယ်ရှင်းနေတဲ့ဦးကြမှာတည်တည်ငြိမ်ငြိမ်ထိုင်နေတာကိုဓာတ်ပုံတစ်ခုမှတွေ့ရပါတယ်။သမ္မတဟောင်းထရမ့်ရဲ့ရဇဝတ်ကြောင့်ရတရားစွဲဆိုခံရတဲ့လူတွေလိုက်နာရတဲ့လက်ပွေနှိပ်တာဓာတ်ပုံရိုက်တာဆက်တဲ့တရားရုံးလုပ်ငန်းတွေကိုလုပ်ကိုင်းသွားသလိုတရားရုံးမှာအချိန်45မိနစ်လောက်ပဲကြာခဲ့ပါတယ်။တရားရုံးကိစ္စအပြင်မှာပဲထရမ့်ကသူ့ကိုယ်ပိုင်လျင်နဲ့ဖလော်ရီဒါပြည်နယ်ကိုပြန်သွားခဲ့ပါတယ်။အင်္ဂါနေ့ညမှာတော့ဖလော်ရီဒါပြည်နယ်မာလာဂိုနယ်အိမ်မှာဒေါ်နယ်ထရမ့်မင့်ခွန်ပြောမယ်လို့သူ့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ကကြေညာထားပါတယ်။
ဖင်လန်နိုင်ငံဟာဧပြီလ4ရက်အင်ကာနစ်မှာမြောက်အတ္တလန္တိတ်သဘောတူစာချုပ်စည်ရေးမဟာမိတ်အဖွဲ့ဖြစ်တဲ့ NATO ရဲ့အဖွဲ့ဝင်အသစ်တရားဝင်ဖြစ်သွားပါပြီ။ဘဲဂျင်နိုင်ငံဘရက်ဆဲမြို့က NATO ဌာနချုပ်မှာဖင်လန်နိုင်ငံခြားရေးဝန်ကြီးပက်ကာဟာဘီစတိုကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုတရားဝင်ဆက်ရွက်စတဲ့နေပေးအပ်ပြီးအဖွဲ့ဝင်ဝင်ခွင့်လုပ်ငန်းစဉ်ကိုအပြီးသတ်ခဲ့ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ပေါ်တုံ့ပြန်တဲ့အနေနဲ့ဖင်လန်နိုင်ငံကသူ့နဂိုကကင်ဆယ်ထားတဲ့မူဝါဒကိုလုံးဝပြောင်းလဲပစ်လိုက်တာဖြစ်ပါတယ်။ NATO ဌာနချုပ်မှာဖင်လန်နိုင်ငံအလံလွှတ်တင်တဲ့အခမ်းအနားမှာ NATO အထူးရင်မှုချုပ် Jens Stoltenberg ကဖင်လန်တပ်ဖွဲ့တွေကိုလည်းအရေးပါပြီးစွန့်ဆောင်ရေးအလွန်မြင့်မားတဲ့တပ်ဖွဲ့တွေလို့ချီးကျူးဂုဏ်ပြုသွားပါတယ
် Fresh troops from Finland and NATO countries are working
Finland နဲ့ NATO နိုင်ငံတွေကတပ်ဖွဲ့ဝင်တွေဟာနှစ်ပေါင်းများစွာမိတ်ဖက်တွေအဖြစ်ဘေးကျင်းရှင်ပြီးအလုပ်တွေတွဲလုပ်ခဲ့ကြတာပါဒီနေ့ကဆက်ပြီးတော့လဲမဟာမိတ်တွေအဖြစ်အတူတကွရပ်တည်ပါတော့မယ်လို့ Norway ဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ NATO အကြီးအကဲ Stoltenberg ကပြောသွားတာဖြစ်ပါတယ်မြောက် Macedonia က2020မှာ NATO မဟာမိတ်အဖွဲ့ဝင်ဖြစ်လာခဲ့ပြီးတဲ့နောက်အခု Finland ကနောက်ဆုံးအဖွဲ့ဝင်ဖြစ်လာတာဖြစ်ပါတယ်ရှင်
ရုရှားကိုထိန်းချုပ်ထားတဲ့နယ်မြေထဲကနေအတင်းကျပ်ခေါ်တော်တဲ့ယူကရိန်းကလင်းငယ်တွေနဲ့တခြားအရတားတွေရဲ့သတင်းအချက်အလက်တွေပေးဖို့ကုလသမဂ္ဂလူအခွင့်ရေးကောင်စီကအင်ကာနေမှာတောင်းဆိုလိုက်ပါတယ်။အရတားတွေနဲ့အကောက်အွယ်ပေးရမယ့်သူတွေကိုယူကရိန်းနိုင်ငံတွေမှာဖြစ်စေရုရှားနိုင်ငံကိုဖြစ်စေတရားမဲ့အတင်းကျပ်လွှဲပြောင်းပို့ဆောင်နေမှုတွေရပ်ပစ်ဖို့ရုရှားအစိုးရကိုတောင်းဆိုထားတဲ့မူကြမ်းတရက်ကိုကုလသမဂ္ဂလူအခွင့်ရေးကောင်စီကအတည်ပြုလိုက်ပါတယ်။လူအခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံ48နိုင်ငံထဲက28နိုင်ငံတို့ကဒီမူကြမ်းကိုထောက်ခံမဲ့ပေးခဲ့ကြပြီးတော့18နိုင်ငံတို့ကတော့ကြားနေခဲ့သလိုတရုတ်နဲ့အီရီထရီးယားတို့ကတော့ကန့်ကွက်မဲ့ပေးခဲ့ကြပါတယ်။အဖွဲ့အစည်းတစ်ခုကအကာအကွယ်ပေးထားတဲ့ကလေးတွေအပါအဝင်အုပ်ချုပ်သူမရှိတဲ့ကလေးတွေမိဘတွေနဲ့ကွဲကွာနေတဲ့ကလေးတွေကိုအတင်းကျပ်နေရပြောင်းလာမျိုးမလုပ်ဖို့ဒီမူကြမ်းမှာအထူးအလေးပေးဖော်ပြထားပါတယ်။စစ်တမ်းတင့်နေတဲ့ယူကရိန်းနိုင်ငံထဲကထောင်နဲ့ချီတဲ့ကလေးတွေကိုရုရှားနိုင်ငံတဲ့ဒါမှမဟုတ်ရုရှားတို့ထိန်းချုပ်ထားတဲ့နယ်မြေတွေတဲ့ရုရှားတပ်ဖွဲ့တွေကခေါ်ထုတ်သွားတယ်ဆိုတဲ့ဆွဆွဲမှုတွေရှိနေပါတယ်။တရင်6ပတ်နေပါကျင်းပမယ်ဂျနီဗာအခြေစိုက်လူအခွင့်ရေးကောင်စီညီလာခမှာဒီအရေးအဓိကဆွေးနွေးကြမှာလည်းဖြစ်ပါတယ်
။ရုရှားကျူးကျော်စစ်ကြောင့်ယူကရိန်းမှာ2022ခုနှစ်အတွင်းမြေမြုံပိုင်းနယ်ဖောက်ခွဲရေးပစ္စည်းအလုံး930ကျော်ကိုအမေရိကန်ဆိုရာအကူအညီနဲ့ရှင်းလင်းခဲ့ပေမဲ့အခုအချိန်ထိမဖြည့်ဆည်းရသေးတဲ့မြေမြုံပိုင်းတွေပောက်ကွဲစေတတ်တဲ့ဘုံးလက်နဲ့ပစ္စည်းတွေအများအများကျန်ရှိနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်။အင်ကာနီကထုတ်တဲ့နှစ်ပတ်လည်အစည်းအခမ်းစာမှာအမေရိကန်အနေနဲ့2022ခုနှစ်အတွင်းနိုင်ငံပေါင်း60ကျော်မှာဖောက်ခွဲရေးဆန်ရနဲ့တခြားသမရိုးကြလက်နက်တွေဖျက်ဆီးရေးအကူအညီတွေပေးခဲ့ပြီးဒီထဲမှာ2022ခုနှစ်ဘဏ္ဍာနှစ်အတွင်းယူကရိန်းကဒေါ်လာ90တန်းကျော်နဲ့အကူအညီအများဆုံးရရှိခဲ့တယ်လို့ဖော်ပြပါတယ်2022ခုနှစ်ဘဏ္ဍာနှစ်မှာအမေရိကန်ကဖောက်ခွဲရေးပစ္စည်းတွေနဲ့တခြားသမရိုးကျစစ်လက်နက်တွေဖျက်ဆီးဖို့ဒေါ်လာ386တန်းအသုံးပြုခဲ့ပါတယ်။ဒီအကူအညီတွေကိုယူကရိန်းပြည်ရဲ့လာအိုအီရတ်ကိုလံဘီယာနဲ့ဗီယက်နမ်တို့မှအများဆုံးသုံးစွဲခဲ့ပါတယ်။မြန်မာနိုင်ငံအတွက်တော့မိုင်းရှင်းလင်းရေးဆိုင်ရာအကူအညီတွေကို2020အထိပေးခဲ့ပြီးစစ်တပ်ကအာဏာသိမ်းထားတဲ့2021နဲ့2022ခုနှစ်တွေမှာတော့အမေရိကန်အကူအညီတွေကိုရပ်ဆိုင်းထားတာတွေကိုလည်းအဲ့ဒီအစည်းအခမ်းစာမှာဖော်ပြထားပါတယ်ရှင်။
UAE American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
POA မြန်မာပိုင်းရဲ့ပုံထုံးနဲ့မနေ့ခင်ထိတ်တန့်ရောက်တဲ့တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းလူ့အခွင့်အရေးတွေပုံမဆိုးဝါးလာနေပြီးတော့နိုင်ငံတကာဥပဒေ၊တရားဥပဒေစိုးမိုးရင်းနဲ့ဒီမိုကရေစီစနစ်ကိုစစ်တပ်ကလေးစားလိုက်နာမှုမရှိတာကိုလည်းဆက်တိုက်တွေ့မြင်နေရတယ်လို့ကုလသမဂ္ဂဆိုင်ရာပရတင်အမြဲတမ်းကိုယ်စားလှယ်ဆမ်မွန်မန်လေးကပြောပါရယ်မြန်မာစစ်တပ်ကဆက်ပြီးကျူးလွန်နေတဲ့အကြမ်းကျုပ်ရက်စက်မှုတွေအပေါ်ပရတင်အစိုးရကထိတ်လန့်သုံးလုံးမိတယ်လို့လည်းဂျနီဗာမြို့မှာကျင်းပတဲ့52ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာဧပြီလ၄ရက်နေ့ကမစ္စတာမန်လေးကအဲဒီလိုပြောဆိုခဲ့တာပါမြန်မာနိုင်ငံတော်ဝန်တရားလက်လို့ဖန်စီတာရူရင်ဂျာရဲ့အပါအဝင်လူနည်းစုတွေနဲ့အရဖက်အဆောက်အုံတွေကိုတမီရွက်တိုက်ခိုက်တာအပြင်လိမ့်မိုင်းဆန်ရအကြမ်းဖက်မှုတွေကြည်ကြဲပြက်ပြက်ပေါပေါက်နေပြီးတော့လူအခွင့်ရင်းနဲ့လှလခွင့်တွေပါတက်ခိုက်ခံရတယ်လို့လည်းမစ္စတာမန်လေးကထောက်ပြပြောဆိုသွားပါတယ်ဒီအခြေအနေတွေကိုရဲစွမ်းတက်တဲ့အပြင်နဲ့ရင်ဆိုင်နေကြတဲ့မြန်မာပြည်သူလူထုနဲ့အတူပြည်ထောင်နိုင်ငံကယက်တည်နေပါတယ်လို့လည်းမစ္စတာမန်လေးကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ကပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီ40ကိုစစ်တပ်ကဖျက်သိမ်းခဲ့တာဟာမြန်မာလူထုရဲ့အခွင့်အရေးကိုထိပါလိုက်တာဖြစ်တယ်လို့လည်းပြောပါရယ်တာဝန်ယူမှုတာဝန်ခံမှုကသာလဲမြန်မာစစ်တပ်မှာကျင့်သုံးနေတဲ့ပြစ်ဒဏ်ကကင်းလွတ်ခွင့်နဲ့ဆုံးခန်းတိုင်သွားလိမ့်မယ်လို့လည်းပြောပါရယ်
နှစ်တန်ချာချန့်ချာနေတဲ့ကလဒန်ဘက်ဆုံတည်ယူပို့ဆောင်ရေးစီမံကိန်းရဲ့တစိုက်တဒေသဖြစ်အိန္ဒိယနိုင်ငံခိုကာတာကနေမြန်မာနိုင်ငံစစ်တွေစိတ်ကန်းကိုကုန်တင်ပေါ်ဆန့်သက်ပြေးဆွဲမှုကို AB လာတင်းမှာပြုလုပ်မယ်လို့ကိုကာတာစိတ်ကန်းဘက်ကအင်ကာနေမှာသတင်းထုတ်ပြန်ကြေညာခဲ့ကြောင်း Economist တိုင်းနဲ့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြချက်ပါတယ်။အဲ့ဒီရဲ့ဆန်းပြေးဆွဲမှုမှာဘီလက်မြေတန်ချိန်3000တင်ဆောင်သွားမယ်လို့လည်းပြောပါတယ်။ကလဒါစီမံကိန်းဟာအိန္ဒိယကလမ်းပတ်ဆက်သွယ်ရေးခက်ခဲတဲ့အရှိမြောက်ဒေသကိုဆက်သွယ်နိုင်မဲ့ဒေသတွေကိုချိတ်ဆက်နိုင်ဖို့အတွက်ဘင်္ဂလားပင်လယ်ဩဂနီတဆင့်ရခိုင်ပြည်နယ်စစ်တွင်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ကိုဖြတ်ပြီးအဲ့ဒီကမှအိန္ဒိယအရှိမြောက်ဖက်မီဇိုရန်ပြည်နယ်တဲကိုပြန်ဆက်သွယ်နိုင်မဲ့ရေလံကုန်လံချိတ်ဆက်တဲ့စီမံကိန်းဖြစ်ပါတယ်။ကိုလကာတာကနေစစ်တွေအဲ့ဒီကတဆင့်ပလောဝအထိကိုရေချောင်းခိနဲ့ချိတ်ဆက်ပြီးပလောဝကနေအိန္ဒိယဘက်ချမ်းကမီဇိုရန်ကိုတော့ကုန်လံနဲ့ဆက်သွယ်မှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့တစ်ပတ်ကပဲပြင်းထန်တဲ့မုန်တိုင်းထန်နဲ့ကြုံခဲ့ရတဲ့ပြည်နယ်တွေမှာလာမယ့်ရက်ပိုင်းအတွင်းပုံမကြီးမှပြင်းထန်တဲ့ရာသီဥတုမျိုးနဲ့ကြုံရနိုင်ခြင်းရှိတယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကပြည်နယ်၁၀ခုမှာအင်အားပြင်းမုန်တိုင်းတွေကြောင့်ပေါ်ပေါက်လာတဲ့လေဆင်နှမောင်းတွေဟာနိုင်ငံရဲ့အရှေ့မြောက်ပိုင်းနဲ့တောင်ပိုင်းတစ်လျှောက်ပြည်နယ်တွေကိုဝင်ရောက်ဝင်နောက်တိုက်ခတ်ခဲ့ပြီးတဲ့နောက်နိုင်ငံအလဲပိုင်းနဲ့အရှေ့မြောက်ဘက်ပြည်နယ်တွေဘက်ကိုရွေ့လျားသွားပါတယ်။ဧပြီလ၄ရက်နေ့ကမစ်ဇူရီပြည်နယ်အရှေ့မြောက်ဘက်အိုင်အိုဝါပြည်နယ်အရှေ့တောင်ပိုင်းနဲ့အနောက်အလဲပိုင်းအီလီနွိုက်စ်ပြည်နယ်ပေါ်ထုံးနေမှာတော့ Illinois ပြည်နယ်အရှေ့ဘက် Michigan ပြည်နယ်အောက်ပိုင်းနဲ့ Ohio တောင်ကြားဒေသမှာပိုမိုဆိုးဝါးပြင်းထန်တဲ့ရာသီဥတုတွေပေါ်ပေါက်လာမယ်လို့မိုးလေဝသပညာရှင်တွေကအခမ်းအနားပြောဆိုထားပါတယ်
။ရာသီဥတုပြောင်းလဲမှုကိုထိန်းချုပ်နိုင်ရေးရထားချက်တွေအတိုင်းကာဗွန်တန်းွေထုတ်လွှတ်မှုလျှော့ချနိုင်ရင်အရှေ့အလယ်ပိုင်းဒေသနဲ့မြောက်အာဖရိကမှာသိမ့်နယ်ချီတဲ့အပူဓာန်ဆက်ဆက်သေဆုံးမှုတွေကိုရှောင်ရှားနိုင်မယ်လို့သိပ္ပံပညာရှင်တွေကအင်ကာနေမှာပြောဆိုလိုက်ပါတယ်။ဒီဒေသတွေအနေနဲ့ရာသီဥတုအတွက်ပိုပြည့်အလေးထားပြုပြင်ပြောင်းလဲကြဖို့လည်းတိုက်တွန်းထားပါတယ်။ဗြိတိန်အခြေစိုက်မြေကမ္ဘာရေးရာဂျာနယ်ကထုတ်ဝေတဲ့စံနှမှုလေ့လာမှုတစ်ခုမှာအဲ့ဒီလိုဖော်ပြတာဖြစ်ပါတယ်။ကမ္ဘာပြင်းမြအပူချိန်ကို2ဒီဂရီစင်တီဂရိတ်အတွင်းထိန်းထားနိုင်တဲ့အခြေကာဗွန်တန်းွေထုတ်လွှတ်မှုကိုလျှော့ချနိုင်ရင်ဒေသရင်းမှာအပူချိန်ကြောင့်သေဆုံးရတာတွေကို80ရာခိုင်နှုန်းအထိလျှော့ချနိုင်မယ်လို့လည်းပြောဆိုထားပါတယ်ရှင်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းတစ်ပုဒ်ဖြစ်တဲ့ American သမ္မတဟောင်း Trump အမှုအကြောင်းသတင်းဆောင်မကိုရေစုံနှားဆင်ချရအောင်ပါရှင်။ American ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတဟောင်း Trump ဟာနယူးယောက်မြို့ကအာဏာပိုင်တွေစီမှလာရောက်အဖမ်းခံပြီးရာဇဝင်မှာဆက်မျက်နှာအသစ်တင်လိုက်ပါပြီ။ရာဇဝတ်ကြောင့်အရတရားစွဲဆိုခံရတဲ့အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမ္မတအဖြစ်စတင်လိုက်တာပါ။အင်ကာနစ်နယူးယောက်တရားရုံးရုံးတင်ပုံအခြေအနေတွေကိုဥတည်မောင်းသားစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့။အမေရိကန်သမ္မတဟောင်းထရမ့်ကိုနယူးယောက်မြို့တရားရုံးမှာလုပ်ငန်းဆိုင်ရာမှတ်တမ်းလိမ်လည်မှုနဲ့စွဲချက်တင်လိုက်ပါတယ်။နယူးယောက်ပြည်နယ်လုပ်ငန်းမှတ်တမ်းဥပဒေပေါ်မှာအခြေခံပြီးစွဲဆိုတာဖြစ်တယ်လို့မာတန်ခရိုင်အစိုးရရှိနေမစ္စတာအယ်ဗင်ဘရက်ကဒီကနေ့အင်ကာနစ်နယူးယောက်မြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ထရမ့်ကတော့သူ့မှာအပြစ်မရှိဘူးလို့တရားရုံးမှာရှောက်ထားသွားပါတယ်။ထရမ့်မှာတရားရုံးမှာရာဇဝတ်ကြောင်းရာဆွဲဆိုခံရတဲ့လူတွေလုပ်ရတဲ့လက်ဝဲနှိပ်တာတပ်ပုံရိုက်တာအဆရှိတဲ့ရုံးလိုအပ်ချက်တွေကိုလှုပ်ဆောင်သွားပြီးတရားရုံးမှာရုံးတင်တာကတော့45မိနစ်ဝန်းကျင်လောက်ပဲကြာခဲ့ပါတယ်။တရားရုံးကိစ္စတွေအပြီးမှာထရမ့်မှာနယူးယောက်မြို့လက်ဝါဒီယာလေယာဉ်ပွဲမှာရှိတဲ့သူ့ရဲ့လေယာဉ်ပြန်နဲ့ဖလော်ရီဒါပြည်နယ်ကိုပြန်သွားခဲ့ပါတယ်။ဒီနေ့ညမှာသူ့ကိုထောက်ခံသူတွေနဲ့ထရမ့်မှာဖလော်ရီဒါမှာလူမှုအစည်းအဝေးတရအဖြစ်ကျင်းပဖို့ရှိပါတယ်။အပြရုပ်ရှင်မင်းသမီး Stormy Daniels ကို Trump ရဲ့အဲ့ဒီတုန်းကရှင့်နေ Michael Dean Cohen ကနှုတ်ပိတ်ခငွေပေးခဲ့တာ Trump ရဲ့ဘလုံကအဖွဲ့စည်းကငွေချေရမှာအလီလီအကြိမ်ကြိမ်30လောက်ခွဲပြီးခြေခဲ့တဲ့အတွက်အဲ့ဒီကြိမ်ပေးတိုင်းဟာစွဲချက်တစ်ခုမြောက်နိုင်တယ်လို့ယူဆပြီးစွဲဆိုနိုင်တဲ့ဖြစ်ရပေါင်း30ဝန်းကျင်ရှိနိုင်တယ်လို့မီဒီယာတွေကခန့်မှန်းခဲ့ကြတာပါ။အခုစွဲဆိုတဲ့အခါမှာလည်းဖြစ်ရပေါင်း34ခုနဲ့စွဲဆိုလိုက်တာဖြစ်ပါတယ်။ Trump ကတော့မင်းသမီး Stormy Daniels ရဲ့လိမ်ပိုင်းဆိုင်ရာဆက်ဆံရေးဖြစ်ခဲ့တဲ့ဆိုတာကိုအရင်တုန်းကညှင်းဆိုခဲ့သလိုလုပ်ငန်းကရှင့်နေကိုအဲ့ဒီလိုငွေပေးတာကိုလည်းသူမသိဘူးလို့အရင်တုန်းကပြောခဲ့ပါတယ်။နယူးယောက်အစိုးရရဲ့ဆွဲချရှင့်နေ Mr. Brett ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ So the charge is falsifying business records. The charge requires
လုပ်ငန်းမှတန်းတွေမှာလိမ့်လည်တယ်လို့ယူဆချက်တွေကို Mr. Brett ကပြောကြားသွားခဲ့တာပါ။Mr. Trump နဲ့သူရှင်းနေ Mr. Cohen တို့ဟာမင်းသမီး Stormy Daniels ရဲ့ရယူမဲ့သဘောတူညီချက်ကို American သမ္မတအင်ဂျီမာဆွေးနွေးခဲ့ကြတာဖြစ်တယ်လို့လည်းသူရရှိထားတဲ့အထောက်အထားတွေအရ Mr. Brett ကသတင်းစာရှင်းလင်းပွဲမှာလည်းပြောသွားခဲ့ပါတယ် Mr. Trump က2016ခုနှစ်သမ္မတရွေးကောက်ပွဲမှာ Republican သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်စည်းရုံးခဲ့ပါတယ်အဲ့ဒီနောက်ဆုံးသမ္မတရွေးကောက်ပွဲရဲ့မတိုင်မီနှစ်ပတ်လောက်မှာအခုအမှုကစခဲ့တယ်လို့ပြောရမှာဖြစ်ပါတယ်အပြာရုပ်ရှင်မင်းသမီး Stormy Daniels ကသူ့ကိုယ်စားလှယ်တွေကတဆင့်သူနဲ့ Trump တွေ့ဆုံခဲ့ပုံကိုမီဒီယာတွေကိုရောင်းဖို့ကြိုးစားရမှာ Trump ရဲ့မိတ်ဆွေ The National Enquirer စာဆောင်ရဲ့ထုတ်ဝေသူနဲ့အဆက်အသွယ်ရရှိသွားခဲ့တယ်လို့ New York Times သတင်းစာကြီးကပြောပါတယ် Trump ရဲ့ရှင်နေ Mr. Michael Cohen နဲ့မင်းသမီးတို့ကိုချိတ်ပေးခဲ့တာလေ The National Enquirer ရဲ့ထိပ်ပိုင်း Editor တယောက်ဖြစ်တယ်လို့ New York Times ကဆိုပါတယ် Trump ရဲ့ရှင်နေ Michael Dean Cohen ကို New York တရားရုံးကပြစ်ဒဏ်ချခဲ့ရမှာထောင်တွင်း73လခွဲနေခဲ့ရပြီးနေအကျကျုပ်78လကြာခဲ့ရပါတယ်။ဒူဟာထရမ့်ရဲ့ညွှန်ကြားချက်အရလှုပ်ဆောင်ခဲ့တာဖြစ်တယ်လို့သူလွတ်လာတဲ့နေ့ 2021ခုနှစ်နိုဝင်ဘာ22ရက်နေ့မှာအခုလို့ပြောခဲ့ပါသေးတယ
် First all too often we hear the adage we are a country of laws without justice
ပထမကျွန်တော်တို့မကြခဏကြားနေရတဲ့စကားကိုပြောချင်ပါတယ်ကျွန်တော်တို့တိုင်းပြည်ဟာတရားမျှတမှုကင်းမဲ့နေတဲ့ဥပဒေတွေနဲ့တိုင်းပြည်ဖြစ်တယ်ဒီကနေ့ကျွန်တော်ကိုလှစ်လိုက်တာဟာဒေါ်နယ်ထရမ့်ရဲ့အကျိုးစီးပွားနဲ့ညှဉ်းပန်းချက်တွေအရာလုပ်ခဲ့တဲ့လုပ်ရက်တွေကိုခြေဖျက်လိုက်တာပဲဖြစ်ပါတယ
်သုံးသက်သူတချို့ကဒီအမှုမှာအစိုးရရှင်းနေတာထရမ့်ရဲ့ရှင်းနေမိုက်ကယ်ကိုအန်အပေါ်မှာအဓိကအားထားရမယ်လို့သုံးသက်ကြတာကိုသတင်းစာရှင်းလင်းပွဲမှာမေးတဲ့အခါမှာတော့ဒီအမှုကိုဆွဲဆိုအောင်မှာမစ္စတာထရမ့်ရဲ့ယခင်ရှင်းနေမိုက်ကယ်ကိုဟန်ရဲ့ထွက်ဆိုချက်တခုတည်းပေါ်မှာအခြေခံထားတာမဟုတ်ဘဲစာရွက်စာတမ်းတွေအီးမေးလ်နဲ့ဖုန်း text message တွေစရှိတဲ့အထောက်အထားအများကြီးပေါ်မှာအခြေခံပြီးဆွဲဆိုခဲ့တာဖြစ်တယ်လို့မစ္စတာအယ်ဗင်ဘရက်ကပြောသွားပါတယ်ခင်ဗျာ
ဥတင်မောင်တန်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့အမေရိကန်နဲ့တရုတ်ကြားအရှေ့တောင်အာရှနိုင်ငံတွေဘယ်နိုင်ငံကိုဦးစားပေးကြတယ်လဲဆိုတော့စစ်တမ်းတစ်ခုကိုနားဆင်ကြရဖို့ရှိပါတယ်။အခုတော့ရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်နောက်ဆုံးရသတင်းဆောင်မတစ်ပုဒ်ကိုတင်ပြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့ရိုဟင်ဂျာအိမ်တောင်စုလူရည်စင်းတဲ့ကအယောက်တစ်ထောင်ကျော်ကိုဒီလဧပြီလအတွင်းမှာလက်ခံမယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။စစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးကနေရပြန်ရေးအစီအစဉ်အရရိုဟင်ဂျာ 18,000 ကျော်ကိုစီးစစ်ထားတယ်လို့လည်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမုံပြောပြပေးပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့ရိုဟင်ဂျာအိမ်ထောင်စုလူရည်စင်းတွေကအယောက်တစ်ထောင်ကျော်ကိုဒီဧပြီလအတွင်းမှာလက်ခံမှုပြင်ထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါရယ
်။ကျွန်တော်တစ်ထောင်လောက်လက်ခံသွားဖို့တော့ရှိပါတယ်ဗျ။ဟုတ်ကဲ့။အဲဒီတော့စီစစ်ဆောင်ရွက်လျက်ရှိပါတယ်။ကျွန်တော်ကတော့ဒီဧပြီလအတွင်းမှာစတင်ပြောကြစတင်ပြောကြလက်ခံသွားဖို့ရှိပါမယ်။ဒါတော့လုပ်ငန်းပေါ်မှာပဲမူတည်ပါလိမ့်မယ်ကျွန်တော်ကတော့အစောဆုံးဖြစ်အောင်ဆောင်ရွက်လေးရှိပါတယ်ထိန်းပြီးပါပါလိမ့်မယ်က
ျရဲ့အတိအကျကိုတော့ဖြေဆိုခဲ့တာမရှိသလိုဧပြီလအတွင်းမဟာသကြံမတိုင်ခင်ခေါ်ယူနိုင်ရင်အတွက်စူးစမ်းဆောင်ရွက်နေပေမဲ့လုပ်ငန်းပြီးစီးမှုအပေါ်မူတည်တယ်လို့သူကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ကိုတွားရောက်လာမှာဒီတစ်ခေါက်ပြန်လည်လက်ခံမဲ့အယောက်1000စီးရင်းတွေကရိုဟင်ဂျာအယောက်900ကျော်နဲ့ဟိန္ဒူအယောက်300နီးပါးကိုအသေးစိတ်ထပ်မံစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်အယောက်တထောင်ကျော်ဟာနှစ်နိုင်ငံသဘောတူညီချက်၅ရက်နဲ့ကန့်ညီသူတွေဖြစ်ပြီးသူတို့တွေကိုပြန်လည်လက်ခံရေးအတွက်လှဖိုးကောင်တောင်ပြိုလက်ဝဲနဲ့ငခုရစတဲ့စခန်းတွေကိုပြင်ဆင်ထားတယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုပါတယ
်ဒီလှဖိုးကောင်စခန်းတို့တောင်ပြိုလက်ဝဲစခန်းတို့ရှိပြီးဖြစ်တယ်ရုပ်နိုင်ငံရောအာဆီယံနဲ့နိုင်ငံတွေရဲ့အကူအညီတွေနဲ့ကျွန်တော်ဆောက်လုပ်ပြီးဖြစ်တယ်နေရာလည်းထိမ့်သိမ်းထားပြီးဖြစ်တယ်လုံခြုံရေးကိစ္စတွေလည်းကျွန်တော်တို့ဆောင်ရွက်ပြီးဖြစ်တယ်ဒါနဲ့ပတ်သက်ပြီးတော့ကြာအဲ့ဒီအနေထားကျွန်တော်ပြင်ဆင်ပြီးဖြစ်တယ်ရခိုင်တော့လည်းဝင်လာခဲ့ဖို့တကယ်ပဲပေါ့နော်သူတို့လုံနေပြီးမှာအဲဗဟိယမီဒီယာတွေရဲ့သူတို့လုံဆောင်မှုဂျန်တဲ့နိုင်ငံတွေရဲ့အဖွဲ့အစည်းတွေရဲ့ဖိအားကြောင့်မလို့ဝင်မလာဖြစ်တာတွေရှိတယ်အဒီနေရေးထိုင်ရင်းနဲ့ပတ်သက်ပြီးအာဆီယံငါတာမတ်ကြီးတွေအိန္ဒိယနိုင်ငံတာမတ်ကြီးတွေလည်းကျွန်တော်တို့ခေါ်ပြီးပြသခဲ့ပြီးဖြစ်ပါတယ်ဗျာအလုံးအစင်သိဖြစ်တယ်လို့ပဲပြောချင်ပါတယ
်စစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးဘက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့နေရက်ပြောင်းရေးအစီအစဉ်အရာစီစစ်မှုတွေလုပ်ခဲ့တာမှာ2023ခုနှစ်မတ်လကုန်အထိစီစစ်ချက်အရမြန်မာနိုင်ငံအတွင်းနေထိုင်ခဲ့တဲ့အထောက်အထားတွေ့ရှိခဲ့သူ6000နီးပါးပြည်ထောင်စုဝန်ကြီးဌာနရဲ့အကြမ်းဖက်စီးမံပါဝင်သူ900ခန့်နဲ့မြန်မာနိုင်ငံမှာနေထိုင်ခဲ့တဲ့အထောက်အထားမတွေ့ရှိသူ3000အပါအဝင်စုစုပေါင်းလူဦးရေ 18,000 ကိုစီစစ်ပြီးဖြစ်တယ်လို့နိုင်ငံပိုင်သတင်းတွေမှာထုတ်ပြန်ထားပါတယ်ဒီဧပြီလအတွင်းပြန်လည်လက်ခံမဲ့ဒုက္ခသည်တွေဟာတက်ကနက်မြို့အနီးဒုက္ခသည်စခန်းကလူတွေဖြစ်ပါတယ်ကော့စ်ပဇာအနီးတစ်ဝိုက်ကဒုက္ခသည်စခန်းကဒုက္ခသည်တွေတော့မပါဝင်ဘူးလို့အဲ့ဒီဘက်ကဒုက္ခသည်တွေကပြောပါတယ်ဒီဒုက္ခသည်တွေဟာပြီးခဲ့တဲ့2019ခုနှစ်မောင်နှောအရေးအခင်ဖြစ်စဉ်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြသူတွေဖြစ်ပါတယ်လက်ရှိပြန်လည်လက်ခံရေးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ပြန်လာတဲ့သူတွေကိုကိုယ်နေရမှာပဲပြန်နေရာချပေးဖို့စီစဉ်မယ်လို့ပြောဆိုထားခဲ့ပါတယ်ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကမြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ကိုတွားရောက်တာမှာတော့ပြန်လည်လက်ခံမဲ့တထောင်ကျော်ကိုတွေးဆောင်ရမှာသူတို့တွေပြန်လာမယ်ဆိုရင်ခုနေရမှာမဟုတ်ပဲစစ်ကောင်စီစီစဉ်ပေးတဲ့နေရာတွေမှာပဲနေရမယ်လို့ပြောဆိုခဲ့တာကြောင့်ပြန်လာရေးကိုလက်သွန်းနေကြတယ်လို့ရိုဟင်ဂျာအရေးကူညီပေးနေသူတူက VOA ကိုပြောပြပါဗျ။
အာကျွန်တော်တို့ကြားသလို့ဆိုရင်အဲ့ဒီပထမတော့သူတို့အဲ့ဒီကိုသွားမယ်ဆိုတဲ့လူတွေကဒီမှာနေရာကျက်တဲ့နေအသင်တွေများနေတယ်အဲ့ဒါအကြောင်းသူတို့သွားကျင်းတယ်သူတို့ကတကယ်တည်းအဲ့ဒီအစ်စ်ခံတဲ့လူတွေကိုသူတို့ကသူ့နေရာကိုသူမပေးဘဲနဲ့ ဟိုဗာလဲယွာ15ယွာမှာသူတို့နေရာရှာပြစ်မယ်ဆိုတော့ပုံစံထွက်လာတော့ဘယ်သူမှမသွားကျင်တော့ဘူးနောက်ပြီးတော့နိုင်ငံသားမပေးပေးနဲ့သွားမယ်ဆိုရင်အရင်ပုံစံမျိုးဝဲပြစ်မယ်ဆိုပြီးတော့သူတို့ပြောတယ်အဲအဲ့လိုပြောတော့သူတို့ကမသွားကျင်တော့ဘူးအများပြားတော့မသွားကျင်ဘူးဘယ်တော့ဘယ်လောက်သွားမယ်မသွားဘူးဆိုတော့ကျွန်တော်ပြောနိုင်ဘူးအများပြားတော့မသွားကျင်တော့ဘူးအဲ့ဒါပဲတည်တယ်
ရူဝင်ဂျာရီဘက်ကဂုံတိတ်ကရှိရှိပြန်လာနိုင်ရေးလိုလားတယ်လို့နိုင်ငံတကာဖိအားရောဖို့အတွက်ဟန်ပြခေါ်ဆောင်မှုတွေဖြစ်လာမှာကိုစိတ်ပူနေရရှိနေတယ်လို့သူကပြောပါတယ်။နိုင်ငံတကာလူ့ခွင့်ရေးအဆောင်ကြီးရေးအဖွဲ့ HRW ကရူဝင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်လည်ပို့ဆောင်ဖို့အစီအစဉ်တွေကိုဆိုင်းငံ့ထားဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်တွန်းထားပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာ2019တုန်းကအာဆာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတပ်မတော်ရဲ့နေမည်ရှင်းလင်းရေးဖြစ်စဉ်အတွင်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အချံထွက်ပြေးတင်းရှောင်ခဲ့ရတဲ့ရူဝင်ဂျာ9သိန်းကျော်ရှိတယ်လို့ကုလသမဂ္ဂရဲ့အချက်အလက်တွေကဖော်ပြခဲ့ပါတယ်ခင်ဗျာ
။ကိုရဲမုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်အမေရိကန်နဲ့တရုတ်ကြားတင်းမာမှုတွေမြင့်တက်လာနေပြီးစီးရဲတိုက်ပွဲတွေလို့ရည်ညွှန်းပြောဆိုတာတွေရှိနေတဲ့ဒီအရေးအပေါ်တခြားနိုင်ငံတွေကလူထုကရောဘယ်လိုရှုမြင်ကြပါသလဲ။ VOE သတင်းတောက်အဟာဒီယန်ဥတ္တမအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့ကနေပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုငိမ့်ချန်းအေးကပြောပြပေးပါမယ်ရှင်
။ကမ္ဘာအင်အားကြီးနိုင်ငံတွေဖြစ်ကြတဲ့အမေရိကန်နဲ့တရုတ်နိုင်ငံတွေကြားတခုခုကိုရွေးလို့ဆိုလိုက်ရင်အရှေ့တောင်အရှအာဆီယံအဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားအများစုဟာအမေရိကန်ကိုပိုးလို့ရှိကြပါတယ်။ဒါကအမေရိကန်ကဒေတာတွေမှာပိုးမိုထိတွေ့ဆက်ဆံလာတာကြောင့်လို့စင်ကာပူအခြေစိုက်ဒေတာတွေနဲ့နိုင်ငံတကာရေးရာသုတေသနအဖွဲ့တစ်ခုဖြစ်တဲ့ ISEAS Yusuf Ihas Institute ကလေ့လာသူတွေကပြောပါတယ်အဲ့ဒီအဖွဲ့ကအင်ဒိုနီးရှားသုတေသီမလင်ဒန်မာတီနက်စ်ကအခုလိုသုံးသပ်ပါတယ
်။ဘိုင်ဒန်အက်ဒမင်နစ်စထရေးရှင်းကမှအပေါင်းအမ်ဘက်ဆာဒါ
ဘုန်းတော်ကဆရာ။မနစ်တုန်းကအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကအာဆီယံဆိုင်ရာတန်တမန်တဦးကိုခန့်အပ်ခဲ့ပါတယ်။ဒါဟာအာဆီယံအပေါ်အလေးထားမှုပြသတာဖြစ်လို့ဒီအတွက်သမ္မတဘိုင်ဒန်ကိုအတော်လေးအသိအမှတ်ပြုကြပါတယ်။ဒါအပြင် IPEF လို့ခေါ်တဲ့အင်ဒိုပစိဖိတ်စီးပွားရေးဖွံ့ဖြိုးမှုဆိုင်ရာမူပေါင်းတွေကိုလည်းအမေရိကန်ကမနစ်ကချမှတ်ပါတယ် IPEF ကဒေတာရင်းမှာအမေရိကန်ပြန်လာပြီဆိုတဲ့မျှော်လင့်ချက်ကိုအာဆီယံနိုင်ငံတွေကိုပေးခဲ့ပါတယ
်တရုတ်နိုင်ငံက RCEP လို့ခေါ်တဲ့ဒေတာတွေဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်စတင်ခဲ့ပြီးတိတ်မကြာမီမှာပဲ2022ခုနှစ်မေလမှာအမေရိကန်ဘက်က Indo-Pacific ဖွံ့ဖြိုးရေးအတွက် IPEF ကိုအကောင့်ထဲဖော်ခဲ့ပါတယ် ISEAS Yusuf Ihas Institute ကဖရီမာထုတ်ပြန်ခဲ့တဲ့၈၀၀အရှတ်စတက်မှာဖြေဆိုသူ1300ကျော်68ရာခိုင်နှုန်းကအမေရိကန်ကိုတရုတ်ထက်ပိုးလူလာကြပြီး 38.6 ရာခိုင်နှုန်းကတရုတ်ကိုလူလာတယ်လို့ဆိုပါတယ်မနစ်တုန်းကတော့အမေရိကန်က58ရာခိုင်နှုန်းပဲရှိပြီးတရုတ်နိုင်ငံက43ရာခိုင်နှုန်းရှိလို့အမေရိကန်ကထောက်ခံမှုအနည်းငယ်ပဲအသာရခဲ့တာပါတရုတ်နိုင်ငံနဲ့နယ်မြေပိုင်နဲ့အငင်းပွားနေကြတဲ့နိုင်ငံတွေမှာတရုတ်ပေါ်အပြစ်သဘောဆောင်တဲ့မလူလာတဲ့သဘောထားတွေမြင့်မားနေတယ်လို့ Miss Martinez ကထောက်ပြပါတယ်
Itu terlihat di Filipina dan Vietnam Mas jadi
Vietnam နဲ့ Philippines မှာတွေ့နိုင်ပါတယ် American ဓမ္မဖို့တရုတ်နှစ်နိုင်ငံမှာတခုခုကိုရွေးခိုင်းရင် American ကိုတေချာပေါက်ရွေးချင်မှာပါဘာဖြစ်လို့လဲဆိုတော့အဲ့ဒီနှစ်နိုင်ငံဟာတောင်တရုတ်ပင်လယ်မှာတရုတ်နဲ့အငင်းပွားမှုအပြင်းထန်ဆုံးဖြစ်နေလို့ပ
ါဒါပေမဲ့ ASEAN နိုင်ငံတွေတဲကမွတ်စလင်အများစုရှိတဲ့ Malaysia Brunei နဲ့ Indonesia နိုင်ငံတွေမှာတော့တရုတ်ကိုပိုးလူလာကြတယ်လို့ Miss Martinez ကပြောပါတယ်
negara-negara muslim ASEAN memang masih
ada sentimen. Ajam ni suruh Palestine Israel peribakama American ga Israel bak ga lo shu myin khan nya se phit lo ASEAN ye muslim naingan dwe ga American apo asu myin ne tabor da dwe shi ni da ba.
Da ba mai ai naingan dwe ma daw ma athu thi phin lo nyoe sai ya kaisa yet dwe ma tiyau naingan ne patat lo ma chin nat mu dwe shi ni ba de. American ne sat san ye apyet khan bi tiyau naingan bak ga le yet ti da myo go mnit tat ja bu lo Indonesia နိုင်ငံဂျကာတာမြို့တော်ကပါရမဒီနာတက်ကတူကလိလသုံးသက်သူရှင်ကာပါရန်ဘာဝနီ GS ကမြန်မာတွင
် Indonesia jangan terbawa dalam diskusi ketika kita memutuskan bekerja sama sama China
တရုတ်နဲ့ပူးပေါင်းမှုဆုံးဖြတ်ရင်ကျမတို့ကသူတို့ဂိုင်းဝင်ဖြစ်သွားမယ်လို့ Indonesia မှာစိုးရိမ်မှုတွေရှိကြပါတယ်တကယ်တော့အဲ့ဒီလိုမတွေးသင့်ပါဘူးဘုံအကျိုးစီးပွားကြောင့်ကျမတို့ကတရုတ်နဲ့လက်တွဲလုပ်တာပ
ါ ISEAS Yusuf Isas Institute ရဲ့အခုနှစ်စက်တမ်ဘာအမေရိကန်နဲ့တရုတ်ပြိုင်ဆိုင်မှုအပြင်ယူကရိန်းကိုရုရှားချူချော်တာနဲ့ပတ်သက်ပြီးလဲမေးမြန်းခဲ့ပြီးဒါကိုတော့ရှစ်တောင်အရှနိုင်ငံသားဖြစ်ဆိုသူအများစုကရှုတ်ချခဲ့ကြပါတယ်
ကိုငင်းချန်အေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ကမ္ဘာမီဒီယာတွေမှာဘလို့များသုံးသပ်ရေးသားနေကြတယ်လဲဆိုတာကိုကြည့်ကြရအောင်ပါဦးကျော်စန်သားကမူရင်းအပေါ်မပြတ်ထုတ်နှုတ်ပြောပြမှာဖြစ်ပါတယ
် China's aggressive return to Myanmar မြန်မာဘက်ကတက်တက်ကြွကြွပြန်လှက်လာတဲ့တရုတ်ဆိုတဲ့ခေါင်းစဉ်နဲ့ဗတ်တီလင်တာရဲ့သုံးသပ်ချက်ကိုဥစွာပြောပြလိုပါတယ် Global Asia ထုတ်နှုတ်ပြောပြမှာဖြစ်ပါတယ်မြန်မာစီကောင်းဆောင်ဟာပါရွေးတဲ့အချိန်မှာကျိုးစိုးထောက်ခံမဲ့သူမရှိတဲ့အာဏာသိမ်းမှုကိုလွတ်ခဲ့တော့ကအစ်တောင်အရှရဲ့ပထဝီဝင်နိုင်ငံရေးအခင်းကျင်းကိုပြောင်းလဲဖို့မျှော်လင့်ခဲ့လိမ့်မယ်မဟုတ်ပါဘူးဒီမိုကရေစီဆန္ဒရွေးကောက်ပွဲနဲ့တက်လာတဲ့အစွဲကိုဖြုတ်ချပြီးနောက်သူဟာမြန်မာဒီမိုကရေစီအပြောင်းလဲကိုကောင်းချီးပေးနေတဲ့အနောက်နိုင်ငံတွေကိုဆန့်ကျင်လာပါတယ်ဦးသိန်းစိန်လက်ထက်2017ကစခဲ့တဲ့ဒီမိုကရေစီကူးပြောင်းမှုဟာဗိုလ်ချုပ်မကြီးမင်းအောင်လှိုင်ရောက်ထင်းသလိုဖြစ်မလာတော့ပဲအနောက်နိုင်ငံတွေကသပိတ်မှောက်ဒဏ်ခတ်လာတော့စစ်တပ်ဟာကုံသွယ်ရေးစံတမန်ရေးလက်နက်ရေးရာစားတဲ့ကိစ္စတွေအတွက်တရုတ်ကပဲမလွှဲမဆောင်သာအထားလာရတယ်လို့ဆိုပါတယ်မြန်မာဟာတရုတ်နိုင်ငံအတွက်လက်မလွတ်နိုင်တဲ့မဟာဗျူဟာအချက်အချာဖြစ်တယ်ဆိုတာကိုမြေပုံကြည့်ရုံနဲ့သိနိုင်ပါတယ်တဲ့တူပေါ်လာတဲ့တရုတ်ပုဂံတွေအတွက်အိန္ဒိယသမုဒ္ဒရာကိုထွက်ပေါက်ရှိရဲ့မြန်မာဟာစိတ်ရည်ကြီးရဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိုဆောင်းကွေ့ပြီးတော့ထွက်နိုင်တယ်ဒီနဲ့တံငွေပိုင်လိုက်တဲ့အတူအမြန်ထားလမ်းကိုလည်းယူနန်ကနေကြောက်ဖြူထိဆောက်လုပ်ဖို့စီစဉ်နေတယ်လို့ဆိုပါတယ်တရုတ်ကတော့ဒီလိုကုန်သွယ်ရေးလမ်းကြောင်းအပြင်မြန်မာနိုင်ငံကိုသူ့ရဲ့စီးရင်အားအရေးမှလည်းခေလုံစေချင်တယ်လို့ပြောထားပါတယ်စီးရင်အားအခုညီကနေတဆင့်တရုတ်ဟာသူတို့ရဲ့လိုအပ်တဲ့ထောက်လှမ်းရေးလုပ်ငန်းတွေကိုလုပ်နိုင်မှလည်းဖြစ်ပါတယ်ဆောင်းပါရှင်ဖတ်ရှုရတဲ့ကမ်းသက်အထောက်အထားတစ်ခုရဆိုရင်မြန်မာစစ်ဘုတ်ချုပ်တွေဟာတရုတ်ရဲ့လက်အောက်ကိုကြောက်မှကိုဆွေးနေကြတယ်လို့ဆိုထားပါတယ်။ဒါကြောင့်လဲရုရှားကိုပြောင်းလဲအောက်ကိုပို့လှုပ်လာခဲ့ကြပါတယ်တဲ့။ရုရှားကလည်းကူညီခြင်းပေမဲ့ယူကရိန်းမှာအရှုံးနဲ့ရင်ဆိုင်နေရတော့မျှော်လင့်သလောက်ကူညီနိုင်မှာမလားလို့လည်းမေးခွန်းထုတ်ထားပါတယ်။အမေရိကန်အတွက်လည်းမြန်မာဟာယူကရိန်းလောက်အရေးမပါပါဘူးတဲ့။အာဆီယံကလည်းမထီရောက်အိန္ဒိယရဲ့တရုတ်နဲ့ထိမ့်ညီးရေးကြိုးစားမှုကလည်းပဲအရေးမပါလေတော့။မြန်မာစစ်တပ်ဟာစိတ်ပါသည်ဖြစ်စေမပါသည်ဖြစ်စေတရုတ်ကပဲမလွှဲမဆောင်သာမိခိုးအားထားရတော့တယ်လို့ဆိုထားပါတယ်။အစင်းမြင်ထောက်လှမ်းရေးနည်းပညာအပါအဝင်အကူအညီမျိုးတွေကိုတရုတ်မှတပါဘသူစီကမှမရနိုင်ပါဘူးတဲ့မြန်မာစစ်တပ်အနေနဲ့။တချိန်ထဲမှာပဲတရုတ်ဟာအင်အားကြီးတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ထိတွေ့နေပါတယ်။ KIA, UWSA, Water Polo နဲ့ Federal Light ဒုံငါမှတွေ့ဆုံခဲ့ပါသေးတယ်တဲ့။ဆိုတော့ကခုတကြိမ်ဆီယနာသိမ့်ပြည့်ရဲ့ဂျင်ဂါဆာလို့ပထဝီဝင်နိုင်ငံရေးချိန်ခွင်ညာဟာတရုတ်ဘက်ကိုတိန်လာတယ်မြန်မာဟာအင်အားကြီးတဲ့တရုတ်ရဲ့ထိုးဖောက်လာမှုကိုဘယ်လိုမှမခုခံနိုင်တဲ့အနေအထားဖြစ်နေပြီလို့သုံးသပ်ထားပါခင်ဗျာ No fake election can disguise the violence and repression in Myanmar မြန်မာနိုင်ငံမှာအကြမ်းဖက်မှုနဲ့နှိပ်ကွပ်ချုပ်ချယ်မှုတွေကိုဘယ်ရွေးကောက်ပွဲအတူရောင်နဲ့မှဖုံးကွယ်လို့မရနိုင်ဘူးဆိုတဲ့ခေါင်းစဉ်နဲ့The Washington Post သတင်းစာရဲ့အရီဒါအပေါ်ကိုဆက်လက်ပြောပြပါဦးမယ်။လက်ရှိမှာထိတ်လန့်ပွဲပြည်တွင်းစစ်အခြေအနေရှိနေပေမဲ့အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးပြောင်းလှန်ကသူ့ကိုယ်သူဒီမိုကရေစီပြယုတ်တစ်ခုဖြစ်အောင်လုပ်ပြမယ်လို့ဆိုပြီးတော့ရသအစိုးရပေါ်ထွန်းရေးအတွက်ရွေးကောက်ပွဲလုပ်မယ်လို့ကြေညာပါတယ်။ဘယ်နေ့ဘယ်အချိန်လုပ်မယ်ဆိုတာအတိအကျမပြောနိုင်သေးပါဘူး။နိုင်ငံရေးပါတီတွေမဖြစ်မနေမှတ်ပုံတင်ရမယ်ဆိုရင်တင့်ကျက်တဲ့ဥပဒေကိုပြဋ္ဌာန်းတယ်ဆိုတော့တရားမဝင်တဲ့ဒီရွေးကောက်ပွဲမှာမပါဝင်ဘူးလို့ကြီးညာတဲ့ NLD နဲ့ကျန်39ပါတီကိုဖျက်သိမ်းလိုက်ပါတယ်။တကယ်တော့ဗိုလ်ချုပ်မင်းကြီးမင်းအောင်ဟာသူ့ရွေးကောက်ပွဲမှာ NLD ကိုမပါဝင်ပဲဘေးဖြေထုတ်ထားကြင်တာလည်းဖြစ်ပါတယ်တဲ့။မြန်မာပြည်သူတွေရဲ့ခံစားရတဲ့ဒုက္ခတွေပိဆက်ရမှုတွေကပြင်းထန်လှပြီမဲ့ဒီမိုကရေစီအယူဆကိုတော့သက်ပြစ်လို့မရနိုင်ဘူး။ပြည်သူလူထုရဲ့ဒီမိုကရေစီမျှော်လင့်ချက်ကိုလည်းအင်းအားနဲ့ဖြိုခွင်းလို့ရနိုင်မှာမဟုတ်ဘူးလို့ရေးသားထားတာဖြစ်ပါခင်ဗျာ
။ဥကျော်စံသားမူရင်းအာပေါ်မပြက်ကောက်နှုတ်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ website ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာအတန်လွှင့်တဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်တယ်လို့ပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့ သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလောက်တစ်ချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American အတန်ရ2023ခုနှစ်ဧပြီလ5ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50 MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာ Social Media ပေါ်ကလူကြီးများတင်ကဘာတလွားခီးသွားစတဲ့သတင်းပတ်စဉ်ခဏတွေနဲ့အတူပဲ
ရှေ့ပြောင်းမြန်မာကလေးများကြောင့်မို့ကျွန်တော်တို့ Unified Learning Center အကြောင်းတစ်ကြောင်း5ကြောင်းစုစုပေါင်း5ကြောင်းဝင်ရောက်ရှင်ပြိုင်ကြအမေနော်အာဇာနည်ကတော့စုစုပေါင်း6မျိုးပါတယ်ကျွန်တော်တို့ရှိရစုစုပေါင်း
နေရာပေါင်းစုံအကြောင်းစုံသတင်းပတ်စင်ခဏမှာနားဆင်ချရပါမယ်ရှင်အခုအရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာသတင်းပတ်စင်ခဏကိုထုတ်လွှင့်မှာဖြစ်ပါတယ်အမေရိကန်သမ္မတဟောင်းဒိုနယ်ထရန့်ဟာနှုတ်ပိတ်ခံငွေပေးမှုနဲ့တရားရင်ဆိုင်ဖို့တရားရင်ဆိုင်နေရပါတယ်အင်ကာနေ့မှာတော့သူဟာတရားရုံးကိုတော့ရောက်ရမယ်လို့လဲထရန့်ရဲ့ရှင်းလင်းကပြောပါတယ်ဒီအမှုအလားအလာနဲ့ပတ်သက်ပြီး VOA သတင်းတောက်ဗာရိုနီကာဘော့ဒရက်စ်အဂလီစီယာပေးပို့တဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြထားပါတယ်ရှင
်နယူးယောက်မန်ဟတ်တန်ဂရန်ဂျူရီအဖွဲ့ကသမ္မတဟောင်းဒေါ်နယ်ထရမ့်ကိုဆွဲချက်တင်ဖို့ဆုံးဖြတ်လိုက်တာကြောင့်ထရမ့်ဟာတရားရုံးတော်ရှေ့မှောက်လာရောက်ရမှာပါ
What I hope is that we get
တရားရုံးသွားပြီးမြန်နိုင်သမျှမြန်မြန်ပြန်ထွက်လာမှာပါဒါဟာလုံရိုးလုံးစင်အတိုင်းတရားသူကြီးရှေ့သွားပြီးအပြစ်မရှိကြောင်းထွက်ဆိုရုံပါဒီမှုကိစ္စနဲ့ပတ်သက်ပြီးတရားသူကြီးကိုပြန်လျှောက်လဲမှာဖြစ်တယ်လို့တစ်ဖက်ကတင်ပြထားတဲ့အကြောင်းအရာတွေကိုလည်းတောင်းခံသွားမှာပါအဲ့ဒီအခြေအနေပေါ်ကနေနောက်ထပ်ဆက်လုပ်သွားပါမယ
်ဘလို့အမှုနဲ့ထရမ့်ပေါ်ဆွဲချက်တင်ထားလဲဆိုတာကိုတော့မသိရသေးပေမဲ့ထရမ့်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိခဲ့တယ်ဆိုတော့လိန်ဇလန်မင်းသမီး Stormy Daniels ကိုနှုတ်ပိတ်ခအနေနဲ့ငွေပေးခဲ့တာကြောင့်လို့ယူဆရပွဲရှိကြောင်းတရားရေးကျွမ်းကျင်သူတွေကပြောပါတယ်။ခုလိုထရမ့်ပေါ်အမှုဆွဲဆိုထားတာတွေကတိတ်အခြေမြင့်မရှိကြောင်းထရမ့်ရှေ့နေကပြောပေမဲ့ဒီကိစ္စကိုကြားနာမဲ့တရားသူကြီးဟာပတ်မလိုက်သူဖြစ်တာကြောင့်ထရမ့်အနေနဲ့စိုးရိမ်ကြောက်ကြမှုရှိနေတယ်ဆိုတာကိုတော့သူကထုတ်ဖော်ပြောဆိုတာမျိုးမရှိပါဘူး။
တရားသူကြီးကဘက်လိုက်သူလို့မထင်ပါဘူးဘက်လိုက်သူလို့ထင်စရာရှိလောက်တဲ့ဆက်ဆံရေးမျိုးသူနဲ့ကျွန်တော်ကြားမှာမရှိတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးဘလို့မှသိနိုင်စရာမရှိပါဘူ
းဆွဲချက်တင်တဲ့အစိုးရရှိနေ Elvin Bragg ကိုလည်း Trump ကပြင်းပြင်းထန်ထန်ဝေဖန်ပါတယ်ဒါဟာ Trump အပေါ်အမှုပိုကြီးလာစေနိုင်ကြောင်းကြွန့်ကျင်သူတွေကထောက်ပြပါတယ်
interfering with or
အစိုးရလုပ်ငန်းဆောင်တာတွေကိုနှောင့်ယှက်ပေးတာချိန်ချောက်တာတွေကိုဂျူရီတွေတည်တဲ့အခါဒီအမှုနဲ့ပတ်သက်ပြီးဘလောက်ထိကံတွယ်ဖို့လိုမလဲဆိုတာနဲ့ပတ်သက်ပြီးဂျူရီတွေရဲ့သဘောထားပြောင်းလဲသွားနိုင်ပါတယ
်ဒါပေမဲ့လည်း Trump ပေါ်အရင်ကရောဂုလက်ရှိပါဆွဲချက်တင်ထားတာစုံစမ်းစစ်ဆေးနေတာတွေနဲ့ပတ်သက်ပြီးတော့လူသိရှင်ကြားထုတ်ဖော်ပြောဆိုတာမျိုးမလုပ်ဖို့တရားသူကြီးတဦးကတားမြစ်တယ်ဆိုတာဟာဖြစ်နိုင်ခြင်းမရှိကြောင်း Trump ရှင်းနေကပြောပါတယ
် I think it would be very difficult
တရားသူကြီးတူကသမ္မတရွေးကောက်ပွဲဝင်မဲ့သူတယောက်ကိုဘာမှမပြောရဘူးဆိုပြီးတားမြစ်ဖို့အလွန်ခက်ခဲပါတယ်ဒီတိုင်းပြည်အပေါ်အများကြီးတက်ရောက်နိုင်တဲ့ကိစ္စပ
ါ Trump တရားရုံးကိုလာပြီးတော့လက်ပွေနှိပ်ဓာတ်ပုံအရိုက်ခံပြီးသူဆွဲချက်တင်ခံရတာတွေကိုကြားနာမဲ့ဒီကနေ့အင်ကာနေ့မှာတရားရုံးပတ်လည်လုံခြုံရေးတင်းတင်းကြပ်ကြပ်ချထားမှာပါဒီကနေ့ညမှာပဲ Florida ကမိုင်လာကိုဆိုင်မှာ Trump ဟာသူသဘောထားမှတ်ချက်ပေးနိုင်ကြောင်းထရမ့်ရဲ့ရုံးကပြောပါတယ်2024အမေရိကန်သမ္မတရွေးကောက်ပွဲမှာအကြော့ပြန်ပါဝင်ရှင်ပြိုင်ဖို့ဆောင်ရွက်နေကြမှာပဲထရမ့်အပေါ်ဆွဲချက်တင်တဲ့ကိစ္စတွေပေါ်ပေါက်လာတာပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုတော့ကိုအောင်အောင်စီစဉ်တင်ဆက်နေတာဖြစ်ပါတယ်ရှင်။သောတာရှင်များရှင် VOA American အတန်ရဲ့မနေ့ဖယ်မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12.33 ည၊လိုင်းဒိုမီတာ40 kHz 9433ည၊လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းပတ်စင်ခဏတခုဖြစ်တဲ့ Social Media ပေါ်မှာလူကြီးများတဲ့တွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်။အနောက်နိုင်ငံထုတ်တင်ကားနဲ့စစ်လက်နဲ့အယောင်ဆောင်ပစ္စည်းတွေအဝယ်လိုက်နေပါတယ်။အင်တာနက်မရှိတဲ့ကမ္ဘာဒေသတွေကိုကောင်းကင်ကလေသင်းဘောတွေနဲ့အင်တာနက်ချိတ်ဆက်နိုင်ဖို့အာဖရိကမှာလှုပ်ဆောင်နေပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့သတင်းတွေကိုမအေးသနာကျော်စူးစီးတင်ပြထားပါတယ်ရှင်။
င်းထိုးစကားတူတွေပါဝင်ဆက်လက်နဲ့ပစ္စည်းနဲ့ပုံတူထုတ်လုပ်ထားတဲ့ပစ္စည်းပုံစံမျိုးစုံနဲ့အမျိုး30ကျော်ပါတယ်။ Czech နိုင်ငံထုတ်စစ်ဘက်ဆိုင်ရာပစ္စည်းအတုရောင်တွေထဲမှာနောက်ဆုံး HIMARS ရွေးရှားဒုံးပစ္စည်းစနစ်ပါပါလာပြီးတော့တကယ် site to guide to ထုတ်လုပ်ထားတာဖြစ်ပါတယ်။ဒီပစ္စည်းတွေဘဲကဝယ်ယူလဲဆိုတာမပြောပေမဲ့လည်းယူကရိန်းကိုရောက်ရင်လည်းရောက်သွားနိုင်တယ်လို့ကုမ္ပဏီကပြောပါတယ်။ဒီစစ်သုံးပစ္စည်းအတုရောင်တွေကလူလုပ်ပိုးစားနဲ့ချုပ်လုပ်ထားပြီးတော့ရေဒါနဲ့ကျင်လဲအပူဓာတ်ထုတ်လုပ်တဲ့တကယ်အစ်စ်လိုမျိုးတွေ့ရပါတယ်။ကားရုတစည်းကိုလေမထုတ်ခင်ခောက်ပြီးတော့အထုတ်ထဲထည့်ထားရင်စစ်သား2ယောက်ကနေ4ယောက်ကတဲမနိုင်ပြီးတော့သုံးကန်နေဆိုရင်တော့10မိနစ်လေထိုးတာနဲ့ကားပုံဖြစ်သွားနိုင်ပါတယ်။ကမ္ဘာမှာရုရှားယူကရိန်းစစ်ပွဲကြီးဖြစ်ပွားနေချိန်မှာအနောက်နိုင်ငံထုတ်တင်ကားနဲ့စစ်လက်နက်ပစ္စည်းတွေဝယ်လိုအားမြင့်တက်နေသလိုအခုလိုအယောင်ဆောင်စစ်ပစ္စည်းတွေလည်းအဝယ်လိုက်ပြီးတော့ဒီကုမ္ပဏီကအလုပ်ဖြစ်နေတာပါ။အတိအကျဆိုရင်တော့ရုရှားစစ်ပွဲစတင်ကလေးကသူတို့ထုတ်လုပ်တဲ့ပစ္စည်းတွေအဝယ်လိုက်လာတာအခုသူတို့လုပ်ငန်းကယာနှုံးဖြစ်ကြီးထွားလာပါတယ်။သူတို့ထုတ်တဲ့လင်းမုတ်ကအတူရောင်တစ်စီးကလည်းအမျိုးအစားကိုလိုက်ပြီးတော့ဒေါ်လာ1000ကနေပြီးတော့ဒေါ်လာ3000အထိကျသင့်ပါတယ်။မလောက်ဆလေးရင်းနေကလင်းငယ်လေးတစ်စင်းမိုးမျော်တိုက်ရဲ့တိုက်ခေါမှုရဲဟဲရင်စင်းသက်ကွက်မှာအောင်မြင်မြင်စင်းသက်နိုင်ခဲ့ပါတယ်။တောင်ပင်ပါရဲ့လေရင်တစ်စင်းမြေပြင်အချက်ပြစနစ်မပါဘဲနဲ့နေရာချင်းချင်းလေးမှာရအောင်လို့လေရင်ဆင့်တက်နိုင်ခဲ့တာဒါပထမဦးဆုံးချိန်ဖြစ်ပါရဲ့ဒူဝိုင်းမြို့ကနာမည်ကျော်မိုးမျော်တိုက်ခေါမိုးနေရာချင်းချင်းလေးမှာလေရင်ကိုဆင့်တက်ပြနိုင်သူကအသက်39နှစ်အရွယ်စွန့်စားတရုတ်ပြလေရင်မှုဖြစ်သူလုခ်ဇက်ပီလာဖြစ်ပြီးတော့လေရင်ပြေးလန့်အတွက်မီတာ20ပဲရှိတဲ့ရဟတ်ရင်ဆင်းခွင့်မှာဆင့်တက်နိုင်ခဲ့တာဖြစ်ပါရဲ့သူကလေရင်ဆင့်ဖို့3ချိန်မြောက်ကြိုးစားသွားပြီးတော့မှအောင်မြင်သွားတာပါရဟယင်စင်တဲ့အကွက်ကလည်းလေထဲပေအမြင့်600ကျော်မှတည်ရှိပါတယ်။အဲဒီဒူဘိုင်းမြို့ကအထက်ပေါင်း56ထက်မြင့်တဲ့နာမည်ကျော်ဘူရာအယ်အာရဖ်ဟိုတယ်ကတညတဲခိုစီဈေးအမြင့်ဆုံးဒေါ်လာ2000ခွဲအထိဈေးကြီးတဲ့ဟိုတယ်ဖြစ်ပြီးတော့အဲဒီဟိုတယ်ကဟောလိဝုဒ်ရဲ့တဲရည်ရင်ပေါ်စွန့်စားရုပ်ရှင်ကားတွေမှလည်းပါဝင်တတ်တာဖြစ်ပါတယ်။အခုစွန့်စားမှုကိုလှုပ်ဖို့တော့လေရင်မှုက2021ခုနှစ်ထဲကအကြိမ်ပေါင်း650အဆန်းလေ့ကျင့်ခဲ့ရပါတယ်။အဲ့နေကသူ့ရဲ့အကွက်ပြမှုအဆုံးသက်တော့သူကအဲ့မြေပြင်ကွက်လက်လေးမှာမုံလက်ကောက်ပုံအဝိုင်းပတ်လေရင်မောင်းပြီးတော့တိုက်ခေါမိုးပေါ်ကနေပြီးတော့လေရင်နဲ့တိုင်ပင်ထုတ်ပြသွားခဲ့ပါတယ်ဒီကန်ထူးတဲ့ကလေးကတော့ကမ္ဘာဘောလုံးအကျော်မော်ခရစ်စတီယာနိုရနာလ်ဒိုကစားတဲ့အယ်နာဆာဘောလုံးကလပ်ကိုမလ3ရက်နေ့ကဖိတ်ကြားခံရတာပါဒါကြောင့်ဆီးရီးယားနိုင်ငံမှာငရင်တန်တဲ့ကလေးလေးကမ္ဘာပေါ်လုံးအကျော်မော်ခရစ်စတီယာနိုရနာဒိုနဲ့တွေ့ကျင်တဲ့ဆန္ဒတွေဖြည့်သွားခဲ့ရပါတယ်။နဗီဆာယီဆိုတဲ့ကလေးကငရင်ကယ်ဆယ်ရေးလုပ်သားတွေကိုသူ့ဆန္ဒကိုပြောပြနေတဲ့ဗီဒီယိုလူမှုကွန်ရက်မှာတက်လာခဲ့တာဖြစ်ပါတယ်။သူ့ရဲ့ဗီဒီယိုကိုအွန်လိုင်းမှာကြည့်ရှုသူ200,000ကျော်ပြီးတော့သူ့ကို Sorry Arabia နိုင်ငံမှာရနာဒိုနဲ့လာတွေ့ဖို့အတွက်သူ့ရဲ့ဗီဒီယိုကိုတွေ့သွားတဲ့ Sorry Arabia ဖျော်ဖြေရေးအာဏာပိုင်အဖွဲ့ဥက္ကဋ္ဌကကလေးနဲ့မိခင်ကိုအကုန်ကြခံခေါ်ယူပေးတာဖြစ်ပါတယ်ရနာဒိုနဲ့တွေ့ရတာအိမ်မက်မက်နေတယ်လို့ထင်ပြီးပါတယ်ယုံအောင်မယုံနိုင်ပါဘူးအိမ်မက်မဟုတ်ပါခြင်းနဲ့လို့ဖျားရှိခိုးဆူတောင်းပါတယ်လို့ကလေးလေးကပြောသွားပါတယ်သူရနာဒိုနဲ့တွေ့တော့ဝမ်းသာအရာပြေးဖက်တဲ့ဗီဒီယိုကတော့ကြီးရှုသူ600,000ကျော်ရှိပါတယ်ကလေးရအယ်နာဆာအသင်းကန်တဲ့ဘောလုံးပွဲကိုရီယယ်မြို့တော်မှာကြည့်ရှုခဲ့တာပါ။ရနာဒိုကအရင်သဘောကောက်ပါတယ်။လူတိုင်းသူနဲ့တွေ့နိုင်ပါစေလို့ဆာယီကဆုတောင်းသွားခဲ့ပါတယ်။လက်ခံဖုန်းကွန်ရက်ကုမ္ပဏီတစ်ခုဖြစ်တဲ့ World Mobile ကလွှတ်တင်တဲ့လေသင်္ဘောတွေဖြစ်ပါတယ်။အင်တာနက်ချိတ်ဆက်မှုမရှိတဲ့ကမ္ဘာဒေသတွေကလူတွေကိုအင်တာနက်ချိတ်ဆက်ပေးနိုင်ဖို့ဒီလေဘောလုံးကြီးတွေလေထဲကိုလွှတ်ထားတာဖြစ်ပြီးတော့ Anoth လို့ခေါ်တဲ့အဲ့ဒီလေသင်္ဘောတွေကိုမြေပြင်ကနေကျိုးနဲ့ချီလွှတ်တင်ထားတာပါ Anoth တကူကနေ Telecom Tower တိုင်း12တိုင်းနဲ့ညီမျှတဲ့အင်တာနက်ချိတ်ဆက်မှုထုတ်ပေးနိုင်မှာဖြစ်ပါတယ်ကောင်းငင်ထဲမှာပေမြင့်1000ကျော်မှနေနေပြီးမြေပြင်အကျယ်ဝန်းအဖြစ်မိုင်80လောက်ထိအင်တာနက်ကွန်ရက်ချိတ်ဆက်ပေးနိုင်ပါတယ် Telephone Tower တိုင်းထူဖို့မလွယ်ကူတဲ့ဝေးလံဒေသတွေအတွက်နေရာဒေသတစ်ခုတည်းကထိန်းချုပ်ထားတာမဟုတ်ဘဲနဲ့အဖို့ခတက်တာပြီးတော့နေရာဒေသဆောင်ကနေအင်တာနက်ချိတ်ဆက်မှုပေးနိုင်ဖို့အတွက် World Mobile Company ကလှုပ်ဆောင်နေတာပါအခုပနမအဖြစ်ဇန်စီဘာနိုင်ငံမှာစတင်လှုပ်ဆောင်ခဲ့ပြီးတော့အောင်မြင်တဲ့အတွက်ဒီနေ့နဲ့တခြားဒေသတွေကိုလှည့်လည်မြန်တိုးချဲ့လှုပ်ဆောင်ဖို့ရှိပါတယ် ကမ္ဘာမှာလူပေါင်း 2.8 ဘီလီယံတနည်းပြောရရင်တော့ကမ္ဘာလူကြီးရဲ့၃ဘုံတစ်ဘုံဟာအင်တာနက်ချိတ်ဆက်မှုရှိသေးတဲ့နဲ့နေနေကြရတာဖြစ်ပါတယ်မျိုးပေါင်းချိန်ဆိုရင်မက္ကဆီကိုနိုင်ငံတီယိုတီဟွာကဲမြို့ဟောင်းကိုအဲ့ဒီထောင်ချီပြောရောက်လာတတ်ကြတာပါသူတို့ကမလ20ရင်းနေက Pyramid of the Sun နေမင်းရဲ့ Pyramid နေရာမှာစုဝေးခဲ့ကြပါတယ်များအဖြစ်ဝှက်ဖြူစင်ကြယ်ဝှက်ထားကြတဲ့ဒေသခံတွေနဲ့နိုင်ငံသားတွေဒီမက္ကဆီကိုနိုင်ငံမှာတည်ရှိတဲ့နေမင်းရဲ့ Pyramid ပေါ်တက်ပြီးတော့မျိုးကြားရောက်ခြင်းကိုကြိုဆိုခဲ့ကြပါတယ်ရူဘောပထမဆုံးနေ့ကနေပြက်ကတဲ့ရဲ့နှစ်တကူနေ့လည်းဖြစ်လို့သူတို့ကနှစ်တရဲ့ပထမဆုံးပေါ်ထွက်လာတဲ့နေရောင်ကိုစောင့်မျှော်ပြီးတော့နေတဲ့ရယူတာဖြစ်ပါတယ်။နေပြက်ကတဲ့ရဲ့နှစ်ကူပထမဆုံးထွက်တဲ့နေရောင်ကြီးကထူးခြားတဲ့ဆွဲရင်ပေးဆွဲနိုင်တယ်လို့သူတို့ကယုံကြည်ပါတယ်။အခုသူတို့စုဝေးတဲ့နေမင်းရဲ့ပီရမစ်ကလွန်ခဲ့တဲ့နှစ်ပေါင်း2000အချိန်ကတည်းကလက်ခဏဗေဒဆိုင်ရာပွဲလန်းနေတဲ့လူတွေစုဝေးနေကြနေရဖြစ်ခဲ့တာပါ။Pyramid of the Sun နေမင်းရဲ့ Pyramid ကကမ္ဘာပေါ်မှာတတိယမြောက်အကြီးဆုံး Pyramid ကြီးဖြစ်ပြီးတော့ Mexico City မြို့မြောက်ဖက်မိုင်30လောက်မှာတည်ရှိပါတယ်ကမ္ဘာမှာနာမည်ကျော်တဲ့ Cherry ပန်းပွဲတော်ကိုတော့ဂျပန်နိုင်ငံ Tokyo မြို့တော်မှာဒီနှစ်ပြန်ပြောင်းကျင်းပနိုင်ခဲ့ပါတယ်COVID-19 ကပ္ပကူးစက်ကဲ့ရောဂါကြီးကြောင့်အသွားအလာတွေကန့်သတ်ချက်တွေထုတ်ထားလို့ပွဲတော်မကျင်းပနိုင်ခဲ့တာကနေအခုပထမဆုံးချိန်ပြန်ပြီးတော့ကျင်းပနိုင်တာပါ။မလ22ရက်နေ့ကတော့ Cherry Band တွေအလှဆုံးနေထိုင်နဲ့ပွင့်နေကြတာမလို့ Uino Band ကျင်းမှာဒေသခံတွေရောနိုင်ငံခြားဧည့်သည်တွေနဲ့ရောစီကားနေပါတယ်။ဒီ Band ကျင်းက Cherry Band တွေကိုအလှဆုံးမြင်နိုင်တဲ့ Band ကျင်းလည်းဖြစ်လို့ Cherry Band ကြီးဖို့ဆိုပြီးတော့လူတွေဒီကိုပဲဦးစားပေးလာကြလို့စိတ်ကြိတ်တူစီကားခဲ့တာပါ။ဂျပန်မှာလူနေမှုဘဝတွေငိုအနေထားပြန်ရောက်လာပြီလို့ခံစားရလို့အယံဝမ်းသာပါတယ်လို့လည်းဒေသခံတချို့ကပြောပါတယ်။ဒီနေ့တိုကျိုမှာကရာသီဥတုကအရင်ကထက်ပုံနေတာကြောင့် Cherry Band တွေလည်းပွင့်လာစောပြီးတော့ပြောရမယ်ဆိုရင်တော့မှတ်တမ်းတင်စားသမျှကာလာထဲမှာအခုနှစ် Cherry ပွင့်ခြင်းကအစောဆုံးဖြစ်တယ်လို့ NHK သတင်းဌာနကပြောပါတယ်။
မအီတနာကျော်စီစဉ်တင်ဆက်တဲ့ဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတူသတင်းပတ်ဆင်ခဏကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ခဏတွေ၊သတင်းတွေ၊သတင်းဆောင်မတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေနဲ့ကိုတော့ကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။မကြာခင်မှာတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တင်ဆက်မှာဖြစ်ပြီးထိုင်းနိုင်ငံကမြန်မာစာတင်ကြောင်းလေးအကြောင်းကိုနားဆင်ကြည့်ရှုကြရဖို့ရှိပါတယ်။အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ပြပါမယ်ရှင်။ဆွေဆလနိုင်ငံမှာနှစ်ဆင်ချင်းပါတဲ့နိုင်ရီပြပွဲကြီးမှာဆွဲမဲ့လူချင်းစရာနိုင်ရီတွေကနေရင်းနှီးမြုပ်နှံမှုပစ္စည်းလိုသတ်မှတ်နိုင်တဲ့ဇင်ကန်နိုင်ရီမျိုးစုံကိုပြတ်တက်ခဲ့ကြပါတယ်။ဇင်ကန်နိုင်ရီထုတ်လုပ်တဲ့လုပ်ငန်းကြီး48ခုကအကောင့်တကအကောင့်ဆုံးနိုင်ရီတွေအပြိုင်ပြတ်တက်ခဲ့ကြတဲ့ပွဲကိုတော့မဆုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားပြီးတော့လေ့လာကြည့်ရှုကြရအောင်ပါရှင်။
ကမ္ဘာမှာအကောင်းဆုံးနိုင်ရီထုတ်လုပ်တဲ့နိုင်ငံလို့သိကြတဲ့ဆွစ်ဇာလန်နိုင်ငံမှာနှစ်ဆင်နိုင်ရီပြပွဲကြီးကျင်းပပါတယ်။ဂျနီဗာမြို့မှာဒီနှစ်ပြုလုပ်တဲ့ Watches and Wonders 2023ပြပွဲကြီးမှာ Watches and Wonders ဆိုတဲ့အတိုင်းရှင်သက်ရှုမောစရာကောင်းလောက်တဲ့နိုင်ရီမျိုးစုံကိုမြင်တွေ့နိုင်ပါတယ်။ Rolex, Jaeger LeCoultre, Patek Philippe, Tag Heuer, Montblanc စတဲ့နာမည်ကျော်ဇိမ်ခံနိုင်ရီအမှတ်တံဆိပ်တွေကနေနိုင်ရီကိုအဖိုးတန်ကြောင်းမြတ်တွေနဲ့လက်ဝဲရတနာပစ္စည်းလို့လုပ်တဲ့နေရာမှာကြော်ကြတဲ့ Piaget, Chopard, Cartier, Van Cleef & Arpels စတဲ့အမှတ်တံဆိပ်တွေ Chanel MS စတဲ့ Fashion အမှတ်တံဆိပ်တွေမျိုးစုံနဲ့နိုင်ရီကိုပြပွဲကြီးမှာပြသခဲ့ကြပါတယ်။ COVID ကြောင့်ပြီးခဲ့တဲ့နှစ်နှစ်တုန်းကအွန်လိုင်းကနေသာကျင်းပခဲ့တဲ့နိုင်ရီပြပွဲကြီးကိုဒီနှစ်မှာတော့အကြီးအကျယ်တခန့်တနာကျင်းပခဲ့ကြတာပါ။ပြပွဲမှာပါဝင်ပြသတဲ့နိုင်ရီလုပ်ငန်းပေါင်း48ခုကနောက်ဆုံးပေါ်ထုတ်လုပ်ထားတဲ့နိုင်ရီတွေကိုတလုံးချင်းစီကိုဘလို့စိတ်ကူးဘလို့ပစ္စည်းတွေဤပညာတွေသုံးပြီးတော့ဖန်တီတီထွင်ထားတယ်ဆိုတာကိုပါရှင်းလင်းပြသပွဲထုတ်ခဲ့ကြပါတယ်။ဒီပြပွဲကြီးကိုလာရင်နိုင်ရီလုပ်ငန်းနဲ့ပတ်သက်လို့လေ့လာကြရတဲ့အများကြီးကိုလေ့လာနိုင်မှာဖြစ်တယ်လို့ Watches and Wonders Geneva Foundation အကြီးအကဲကပြောပါတယ်
Watches and Wonders is more than an event, it is a watchmaking summit
Watches and Wonders ကပွဲတစ်ပွဲဆိုတာထက်ပိုပါတယ်။နိုင်ရီလုပ်ငန်းကြီးတစ်ခုလုံးကလူတွေအားလုံးလာရောက်ဆွေးနွေးကြတဲ့ထိပ်သီးပွဲကြီးတစ်ခုဖြစ်ပါတယ်။ဒီကိုလာကြသူတွေအနေနဲ့လက်ရှိကမ္ဘာနိုင်ရီလုပ်ငန်းလောကမှာအရေးပါတဲ့သူတွေနဲ့တွေ့ဆုံနိုင်မယ်။နိုင်ရီလုပ်ငန်းလုပ်နေကြသူအားလုံးတန်တန်းထွက်နိုင်ကြမယ့်နေရာကြီးဖြစ်ပါတယ်။
နိုင်ရီရဲ့ပတ်သက်လို့ကဘာမှာအကြီးအကျယ်ဆုံးဖြစ်တဲ့ Watches and Wonders ပြပွဲကြီးမှာဒီနှစ်ကုမ္ပဏီ10ခုအသစ်ပါဝင်လာပါတယ်။နိုင်ရီတိုင်ခွဲ၊လက်တန်း၊လက်ပတ်အသုံးပြုတဲ့သတ္တုပစ္စည်း၊ပြင်းထန်တဲ့ရာသီဥတုဒဏ်ခံနိုင်အောင်လှုပ်ထားတဲ့နည်းပညာစသဖြင့်နိုင်ရီတလုံးချင်းစီနဲ့ပတ်သက်လို့ပြပွဲမှာပြသကြတဲ့ကုမ္ပဏီတွေကအနီးကပ်လေ့လာနိုင်အောင်ရှင်းလင်းပြသမှုတွေလုပ်ခဲ့ကြပါတယ်။
This year we are welcoming 10 new maisons.
ဒီနှစ်ပွဲမှာအမှတ်တရစိတ်30ခုပါဝင်ပြသကြပါတယ်။အခုလိုနိုင်ရီအမှတ်တရစိတ်တွေပြပွဲမှာပါဝင်လာတာတိတ်လှုပ်ရှားစရာကောင်းပါတယ်
။ဒေါ်လာထောင်ကနန်းကနေသန်းချီတန်တဲ့အထိတန်ဖိုးရှိတဲ့နိုင်ရီတွေကိုပြသတဲ့ဆွစ်ဇာလန်နိုင်ငံကပြပွဲကြီးမှာကမ္ဘာစည်းပွားရေးအခြေအနေအကြောင်းကလည်းလွှမ်းမိုးနေခဲ့ပါတယ်။ဆွစ်ဇာလန်နဲ့အမေရိကန်ထိပ်တန်းဘဏ်ကြီးတချို့ပြဿနာပေါ်နေတာကနေစီးပွားရေးကျဆင်းမဲ့အလားအလာမြင်နေရပြီလားဆိုတဲ့မေးခွန်းထုတ်မှုတွေကြားမှာစိန်ခန်နိုင်ရီပြပွဲကြီးကိုကျင်းပတာပါဒါပေမဲ့စိန်ခန်နိုင်ရီရဲ့အကြောင်းကတော့ကြာမသွားဘူးလို့နိုင်ရီလုပ်ငန်းလုပ်သူတွေကပြောကြပါတယ
်ce soit l'inflation des crises on n'entend que ça dans les médias en réalité la l'horlogerie c'est pas
ဝီချီဖုံးပွားတာတွေစီးပွားရေးပြဿနာတွေကသတင်းတွေထဲမှာကြားနေရတာတွေပါလက်တွေ့မှာတော့နိုင်ရီလုပ်ငန်းကတော်တော်လေးကောင်းနေပါတယ်2022ခုနှစ်ကဆိုရင်စံရင်တောင်ရောင်းအားကောင်းခဲ့ပါတယ်ဆွစ်ဇာလန်နိုင်လုပ်ငန်းမှာဘေဒုံးနေကမှမတူအောင်လို့နိုင်အများကြီးတင်ပို့ရောင်းချနိုင်ခဲ့ပါတယ်။အခု2023ဇန်နဝါရီနဲ့ဖေဖော်ဝါရီလနှစ်လလုံးမှာလဲရောင်းအားကအားတက်စရာကောင်းပါတယ်။တကဘာလုံးအခြေအနေကောင်းနေတယ်လို့ကျွန်တော်ပြောနေတာတော့မဟုတ်ပါဘူး။မကောင်းသတင်းတွေပဲကြာခဏကြားနေရတဲ့ကဘာကြီးမှာထိတ်တန့်ရည်သွေးကောင်းတဲ့နိုင်ယူတွေရောင်းအားကောင်းနေတယ်လို့ပြောတာပါ။လက်ရှိအခြေအနေကတိတ်အားရစရာကောင်းအောင်အောင်မြင်နေပါတယ်
။တစ်လုံးကိုဒေါ်လာထောင်ချီဈေးရှိတဲ့နိုင်ယူတွေကိုဝယ်ယူကြသူတွေဘက်ကနိုင်ယူရဲ့အရေးအသွေးစမမှုနဲ့သူမတူတဲ့ထူးခြားမှုကိုပိုင်ဟန်ရှိမှုတွေကိုကြည့်ပြီးတော့ဝဲကြတာပါဒါကြောင့်လဲနိုင်ရီလုပ်ငန်းကြီးတွေကနိုင်ရီတလုံးကိုလားနယ်ချီအချိန်ပေးအသေးစိတ်အနုစိတ်အနုပညာပစ္စည်းတခုလိုဖန်တီးကြတာဖြစ်ပါတယ်အခုနောက်ပိုင်းဝဲယူသူတွေဘက်ကဒီနိုင်ရီဟာတဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိအောင်ထုတ်လုပ်ထားတာဟုတ်ရဲ့လားဆိုတာမျိုးအထီးအလေးထားလာကြတယ်လို့နိုင်ရီလုပ်ငန်းတွေကပြောပါတယ်နိုင်ရီတွေကိုတကိုရီသုံးပစ္စည်းတဲ့ရင်းနှီးမြုပ်နှံမှုတစ်ခုလိုပို့ပြီးတော့မြင်လာကြလို့စိန်ခန်နိုင်ရီတွေရောင်းနေရတာဖြစ်မယ်လို့ Shopper Company အကြီးအကဲကပြောပါတယ
် Surprisingly the watch industry has fared very well maybe because
အဝဇီအကောင်တော်နိုင်လုပ်ငန်းကတော်တော်လေးခြေနေကောင်းနေပါတယ်လူတွေအနေနဲ့သူတို့ဘဝမှာစိတ်ပျော်စရာစိတ်ချမ်းသာစရာတစ်ခုခုကိုရရှိကြတာကြောင့်လည်းဖြစ်နိုင်ပါတယ်တေချာရာကတော့တချို့ကနိုင်တွေကိုရင်းနှီးမြှုပ်နှံမှုတစ်ခုလိုတတ်မှတ်ကြပါတယ်နောက်တေချာရာတစ်ခုကလည်းနောက်မျိုးဆက်တွေအထိလက်ဆက်ကမ်းပေးနိုင်တဲ့အဖိုးတန်ပစ္စည်းလို့တတ်မှတ်ကြတာကြောင့်လည်းပါပါတယ
်နိုင်ကြိုက်သူနိုင်စုသူတွေလာရောက်ကြတဲ့ Watches and Wonders ပြပွဲကြီးစီလာသူတွေထဲမှာနောက်ဆုံးပေါ်နိုင်တွေကိုစိတ်ဝင်စားကြသူတွေရှိသလိုလွန်ခဲ့တဲ့ဆယ်စုနှစ်ပိုင်းတွေကထုတ်လုပ်ထားတဲ့ vintage နိုင်တွေကိုဝယ်ယူစုဆောင်းကျင်လို့လာကြသူတွေလည်းပါပါတယ်
။ But now just the trend is into something that you cannot necessarily have like a Rolex with years and years waiting list.
Rolex လို့စဉ်းပေးထားပြီးတော့နှစ်နဲ့ချီကြအောင်စောင့်ဝယ်ရတဲ့ပုံစံမျိုးအခုတွားနေကြပါတယ်။ဒါပေမဲ့ကျွန်တော်လိုပဲနိုင်တွေစိတ်ဝင်စားကြတဲ့ကျွန်တော်တငယ်ချင်းတော်တော်များများကလူသိများတဲ့အမှတ်တရစိတ်တွေဘက်ကိုတိတ်မလှဲ့ကြတော့ပါဘူး။ကျွန်တော်စုဟိုးရင်ကထုတ်ထားတဲ့ vintage နိုင်ကြီးမျိုးတွေအထူးထုတ်တိုင်ခွက်တွေနဲ့နိုင်ကြီးမျိုးတွေထူးထူးခြားခြားလုပ်ထားတာမျိုးတွေဒါမှမဟုတ်ရင်လည်းစပြီးတော့ခက်ဆားနေတဲ့အမှတ်တရစိတ်မျိုးတွေကိုပို့ပြီးတော့လိုက်ရှာပါတယ
်။ကဘာတဝမ်းကထိတ်တန်းနိုင်ကြီးထုတ်လုပ်တဲ့လုပ်ငန်းတွေနိုင်ကြီးဝယ်ယူစုဆောင်သူတွေလာရောက်ကြတဲ့ဆွစ်ဇာလန်နိုင်ငံက Watches and Wonders နိုင်ကြီးပြပွဲကြီးကို March 28ရက်နေ့ကနေ April 2ရက်နေ့အထိကျင်းပခဲ့တာပါ။ Geneva မြို့မှာခန်းခန်းနာနာလုပ်ခဲ့တဲ့ပွဲကိုနိုင်ကြီးလုပ်ငန်းကလူတွေအပြင်အများပြည်သူကိုလည်းလာရောက်လေ့လာနိုင်အောင်လို့နှစ်ရက်ဝင်ခွင့်ပေးခဲ့ပါတယ်။ဘလောက်ကြမ်းတမ်းတဲ့အခြေအနေမျိုးမှမဆိုအချိန်တိကျမှန်ကန်နေအောင်လှုပ်ထားတဲ့နိုင်ရီမျိုးစုံအပြင်အဖိုးတန်လက်ဝဲယတနာလိုဝင်နိုင်တဲ့နိုင်ရီမျိုးစုံကိုပြသခဲ့ကြပါတယ်။နှစ်ဖက်လာတိုင်ခွက်နဲ့ဒေါ်လာ၄သန်းလောက်တန်ဖိုးရှိတဲ့ပတက်ဖီလစ်နိုင်ရီကတော့ဒီနှစ်ပြပွဲမှာလူပြောများခဲ့ပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ။
မဆူမြတ်မို့ရဲ့ကဘာတလွားခီးသွားအစီအစဉ်ကိုကြည့်ရှုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်။အခုကတော့မညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုရှုစားနားဆင်ချရမှာဖြစ်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကတာယာလှပတဲ့ပင်လယ်ကမ်းရိုးတန်းကြီးနဲ့တောင်တန်းကြီးတွေကြားမှာ မြန်မာပြည်ကအဖြူအစိမ်းချဝတ်ဆဝတ်ထားတဲ့ကျောင်းသူကျောင်းသားတွေကိုမြန်မာဘာသာစကားနဲ့သင်ကြားနေတဲ့စာသင်ကျောင်းလေးတစ်ခုကိုထူးထူးခြားခြားတွေ့နိုင်ပါတယ်။ဒီစာသင်ကျောင်းလေးအကြောင်းကိုတော့ဒီသတင်းပတ်မညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာရှုစားနားဆင်ကြပါရှင
်။ထိုင်းနိုင်ငံရဲ့တောင်တန်းကြီးတွေနဲ့ထိုင်းနိုင်ငံတို့အလံအောက်မှာ38ပြားမင်္ဂလာတည်ဆုံနေကြတဲ့ကလေးငယ်တွေကမြန်မာနိုင်ငံကနေရွှေပြောင်းအလုပ်လုပ်ကိုင်းနေထိုင်ကြတဲ့မြန်မာပြည်သားမိဘတွေရဲ့သားသမီးလေးတွေပါ။သူတို့လေးတွေရဲ့မိဘတွေကအဲ့ဒီဒေသတစ်ဝိုက်မှာရှိတဲ့စီအုံးဆိုင်ပြူရေးလုပ်ငန်း၊ရောဘတ်ချန်လုပ်ငန်း၊ပင်လယ်ငါးဖမ်းလုပ်ငန်းစတဲ့လုပ်ငန်းတွေမှာအလုပ်လုပ်ကိုင်းနေကြသူတွေဖြစ်ပါတယ်။ဒီကလေးတွေဟာရွှေပြောင်းအလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ FVD လို့ခေါ်တဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကစီစဉ်ဖွင့်လှစ်ထားတဲ့စာသင်ကျောင်းလေးမှာတက်ရောက်နေကြတာပါ။
ကျောင်းကတော့ဒီတရားဝင်ကျွန်တော်ဒီ2012ပေါ့နော်ဒီမေလ9ရက်နေ့မှာကျွန်တော်စပြီးတော့မှဒီစတင်လက်လက်ပတ်တာပေါ့နော်ဆိုတော့အခုဆိုတော့ကျွန်တော်ဆန်တဲ့ကြော်ထဲမှာတော့ရှိပါပြီဆိုတော့လက်ရှိမှာတော့ကျွန်တော်ဒီဆရာဆရာမအင်အား20ပြီးလို့ရှိရင်ဝန်ထမ်းက9ယောက်စုစုပေါင်းကျွန်တော်28ယောက်ပြီးလို့ရှိရင်ဒီစေတနာဝန်ထမ်းက4ယောက်နဲ့ကျွန်တော်ဒီကျောင်းကိုလက်ပတ်နေပါတယ်
ထိုင်းနိုင်ငံတောင်ပိုင်းပင်လယ်ကမ်းရိုးတန်းကြီးတွေရှိတဲ့ဖန်းကခရိုင်တကွာပါမြို့ထုံငမင်းရပ်ကွက်မှာရှိတဲ့ဒီမြမစာသင်ကျောင်းလေးဟာအရင်ကကျောင်းသားဦးရေ300ဝန်းကျင်လောက်သာရှိပေမဲ့ကိုဗစ်ကပ်ရောဂါကြီးနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲတွေဖြစ်လာပြီးတဲ့နောက်မှာတော့ကျောင်းသားဦးရေကနှစကျော်တူလာတာပါ
ပုံမှန်ဆိုရင်ကျွန်တော်တို့ကဒီခလေး30 40လောက်ကိုပုံမှန်ဒီကျောင်းပြောင်းလက်မှတ်ရေးပြီးတော့မှတို့ဒီပြည်တွင်းမှာပြန်ပြီးတော့မှဆက်လက်ပညာသင်ဖို့အတွက်ကျွန်တော်တို့ဒီကျောင်းပြောင်းလက်မှတ်တွေထုတ်ပေးရတာရှိပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ COVID ကာလကစပြီးတော့မှအခုချိန်ထိကျောင်းပြောင်းလက်မှတ်တွေကျွန်တော်တို့ထုတ်ပေးရတာမရှိဘဲနဲ့မှအဲ့ဒီပုံပြန်နေကြကလေးတွေကမပြန်တော့ဘဲနဲ့မှဒီမှာကျောင်းဆက်တက်တာမျိုးရှိတယ်လို့ပြည်တွင်းကနေဒီမိဘတွေကခေါ်ပြီးတော့မှထိုင်းတဲ့ခေါ်လာလို့တက်လာတဲ့ကျောင်းသားတွေလည်းအများကြီးရှိပါတယ်
။ဖေမေတွေကအစကတည်းကဒီထိုင်းမှနေတယ်ကျွန်တော်ရွာမှာကျွန်တော်ဖွားနေကျွန်တော်အဖိုးဖွားနေနေတာပေါ့အဲ့ဒီနေကိုင်းမကောတော့မိဘတွေကအဲ့ဒီရွာမှာထားတာစိတ်မချောက်လို့ဆိုပြီးသူတို့အနာကိုခေါ်တယ်ဒီမှာလည်းကြောက်ရှိတယ်ဆိုတော့ဒီမှာတခါလည်းကြောက်ထားပေးရဲ့အ
ော်ဟိုကမြမပြူဟာနေအချင်းနေစိုးနေရပေါ့တမီးတို့ရွာမှာအချင်းနေတော်တော်စိုးရဆိုတော့မိဘတွေကလည်းစိတ်မချောက်ဘူးဆိုတော့တမီးတို့ဒီခေါ်ချမ်းလဲ
ဘယ်သူကစားလဲ
ထိုင်းစာသင်ကျောင်းနဲ့လုံးဝကွဲပြားတဲ့အဖြူအစိမ်းမြန်မာကျောင်းဝတ်စုံဝတ်ဆင်ထားတဲ့ကျောင်းသူကျောင်းသားလေးတွေရဲ့သင်ယူညွှန်းနှံကလည်း80ရာခိုင်နှုန်းကမြန်မာနိုင်ငံမှာသင်ကြားနေတဲ့သင်ယူညွှန်းနှံတွေပဲဖြစ်ပါတယ်
။ကျောင်းမှန်နေတဲ့ကလေးတွေကိုမြန်မာနိုင်ငံလည်းပြန်တက်ချင်းပြန်ပို့ပေးတဲ့ဒါမှမဟုတ်ထိုင်းကျောင်းတွေကိုလည်းတွားချင်းကိုကပို့ပေးရဆိုတော့တော်တော်များများ80ရာခိုင်နှုန်းလောက်ကမြန်မာသင်ယူကိုပဲလက်ကင်ထားတော့ပေါ့နော်အခုထိဆိုတော့မြန်မာသင်ယူဆိုတော့အဓိကမြန်မာအင်္ဂလိပ်သင်ချာသိပ္ပံပထဝီသမိုင်းလူမှုရေးတွေပါတယ်ဒါပေမဲ့ထိုင်းကျောင်းထိုင်းမှာနေတဲ့အတွက်ကြောင့်မလို့ထိုင်းဘာသာစကားလည်းသင်ပေးတယ်ပေါ့နော်ဒါပေမဲ့ဒီနှစ်တွေမှာကျတော့ပိုတိုးလာရတဲ့တခြားပြင်ပရေးပေါ့နော်ဆိုတော့ extra curriculum လိုမျိုးပေါ့ဆိုတော့ဒီသင်ကန်းစာသင်ကန်းပြင်ပဘာသာရေးတွေဖြစ်တဲ့ဂီတာတို့အဲ့လိုမျိုးအကစားတို့ပါပါလာပချီတို့ပါတို့ပါလာပါတယ်ရှင့်ဟုတ်ကဲ့
အခုချိန်မှာတော့ဒီစာသင်ကျောင်းလေးကထိုင်းအာဏာပိုင်တွေရဲ့ကူညီပူးပေါင်းစောင့်ရှောက်မှုတွေကြောင့်ထိုင်းစာသင်ကျောင်းတွေလိုပဲအခွင့်အရေးတွေလည်းရလာပြီးဒီအပေါ်မှာမြန်မာကလေးငယ်တွေရဲ့အောင်မြင်မှုတွေကိုလည်းမြင်တွေ့လာကြရပါတယ
်။ဒီတိုက်နယ်မှာခက်ခဲတိုက်နယ်မှာဒီထိုင်းကျောင်းလေတန်းကျောင်းလေးကျောင်းနဲ့ကျွန်တော်တို့ဒီရွှေပြောင်းမြန်မာကလေးများကျောင်းမှာကျွန်တော်တို့ Unified Learning Center ကျောင်းတစ်ကျောင်း၅ကျောင်းစုစုပေါင်း၅ကျောင်းဝင်ရောက်ရှင်ပြိုင်ကြကျမနော်အာဇာနည်ကတော့စုစုပေါင်း6မျိုးပါတယ်ကျွန်တော်တို့ရှိရစုစုပေါင်းစုပေါ့အတင်းဖွဲ့လိုက်ကောတူချင်းရောစုစုပေါင်းစုမဲပေါင်း150နဲ့မစုရခဲ့တယ်အဲပထမစုကြီးပဲက48စုအဲဒုတိယစုက86စုနောက်တတိယစုကခြေတစိက26စုစုစုပေါင်း150နဲ့စုရ
ပညာရေးကိုကိုယ်နိုင်ငံမှာသင်ကြားကြရတာမဟုတ်တဲ့အပြင်မိဘတွေရဲ့တိုင်းတစ်ပါးမှာနေစဉ်နေထိုင်စားသောက်နေကြရတဲ့အခြေအနေတွေကြောင့်သူတို့ရဲ့အနာဂတ်မျှော်မှန်းချက်တွေကလည်းအမျိုးမျိုးရှိနေကြတာပါ
နောက်ကတော့တိတ်မသေးချောဘူးတော့နိုင်ငံရေးတိတ်ဟောမပြောကျွန်တော်စဉ်းစားတော့ဒီကြောင်းမှာအဲ့ဒီ GED ဆက်ဖွင့်မယ်လို့ပြောတယ်အဲ့တော့ GED တက် GED အောက်လမ်းမရရင်အခြားအဲ့ဒီဟောအခြားနိုင်ငံတွေတော့ပြောပညာသင်ဖို့စိတ်ကူထားတယ
်ဒီလိုနိုင်ငံရေးတွေအခြေအနေမျိုးကင်ယောဂရေမဖြစ်ခင်သမီးကဆရာဝန်မတရားဖြစ်စီရပါတော့ဒါပေမဲ့အကူကအဲ့လိုဖြစ်လာရင်တော့ပဲသမီးရီမချဲ့တယ်ဖြစ်နည်းနည်းပြုတ်ဆုံးလာပါအခုဆိုမိသားစုအခြေအနေရပါတော့အမေကပြောကြောက်ဆက်တဲ့ချင်းဆက်တဲ့သူမျိုးအလိုလိုချင်းလို့ဆိုရသူမျိုးကအလိုလိုဖို့ပဲရေးတာ
ကျင်းမှုဆရာတကယ့်ကိုလှပါတယ်တဘာဝအလှပါတွေကြားမှာနေထိုင်နေကြရပါမယ်အခြေတကြမရှိနိုင်တဲ့မိဘတွေရဲ့ရုန်းကန်မှုတွေနဲ့မရေရာတဲ့သူတို့လေးတွေရဲ့အနာဂတ်တွေကတော့ခုချိန်ထိဝေဝါးနေကြဆဲပါပဲရှင်
မညညလူရဲ့နေရာပေါင်းစုအချောင်းဆုံးသတင်းဖတ်ဆင်ခဏကိုနားဆင်ချီးရှုခဲ့ကြတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေမနဲ့ခင်အတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေသတင်းဖတ်ဆင်ခဏတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးတောတရှင်တို့အနေနဲ့ဝေဖန်အကြံပြုချက်ဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။တောတရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးမှာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်တရားရုံးကဆွဲဆိုထားတဲ့ပြစ်မှု34ခုမှအပြစ်မရှိကြောင်းအမေရိကန်သမ္မတဟောင်းဒိုနယ်ထရမ့်ကဧပြီလ4ရက်အင်္ဂါနေ့မှလာရောက်ထွက်ဆိုသွားပါတယ်။2016ခုနှစ်တုန်းကလင်းဖျော်ဖြည့်ရဲ့တရုတ်ဆောင်တရားကိုလက်သိထိုးငွေပေးခဲ့တဲ့အမှုနယ်ရောစီးပွားရေးဆိုင်ရာမှတ်တမ်းတွေလွှဲမပြမှုဆွဲချက်တွေနဲ့ပါဒေါ်နယ်ထရမ့်ဆွဲချက်တင်ခံရတာဖြစ်ပြီးတမိုင်းမှာရာဇဝတ်မှုနဲ့တရားစွဲခံရတဲ့ပထမဆုံးအမေရိကန်သမ္မတဟောင်းတဦးဖြစ်ပါတယ်။ဆွဲဆိုခံထားရတဲ့ပြစ်မှုတွေကိုနယူးယောက်ပြည်နယ်အစီအမံတရားရုံးဥပဒေပညာရှင်ကဖော်ပြလိုက်ပြီးတဲ့နောက်မစ္စတာထရမ့်ကသူ့မှာအပြစ်မရှိကြောင်းတရားသူကြီးဟွန်မာချန်ရှိမောက်မှထွက်ဆိုခဲ့တာဖြစ်ပါတယ်။ဖင်လန်နိုင်ငံဟာဧပြီလ4ရက်အင်္ဂါနေ့မှာမြောက်အတ္တလန္တိတ်သဘောတူစာချုပ်စီးရဲမဟာမိတ်အဖွဲ့ဖြစ်တဲ့နေတိုးရဲ့အဖွဲ့ဝင်အသစ်တရားဝင်ဖြစ်သွားပါပြီ။ဘယ်လ်ဂျီယမ်နိုင်ငံဘရဆဲလ်မြို့ကနေတိုးဌာနချုပ်မှာဖင်လန်နိုင်ငံခြားရေးဝန်ကြီးပက်ကာဟာဗီစတိုကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုတရားဝင်ဆက်ရက်စာရန်းတွေပေးအပ်ပြီးတော့အဖွဲ့ဝင်ဝင်ခွင့်လုပ်ငန်းစဉ်ကိုအပြီးတက်ခဲ့ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်အပေါ်တုံ့ပြန်တဲ့အနေနဲ့ဖင်လန်နိုင်ငံကသူ့နဂိုကကင်ဆယ်ထားတဲ့မူဝါဒကိုလုံးဝပြောင်းလဲပြစ်လိုက်တာပါနေတိုးဌာနချုပ်မှာဖင်လန်နိုင်ငံအလံလွင့်တင်တဲ့အခါအနားမှာတော့နေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကဖင်လန်အဖွဲ့ဝင်တွေကိုအရေးပါပြီးတော့စွန့်ဆောင်ရင်အလွန်မြင့်မားတဲ့တပ်ဖွဲ့တွေလို့ချီးကျူးဂုဏ်ပြုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းလူအခွင့်အရေးတွေပုံမိုးဆိုးဝါးလာနေပြီးတော့နိုင်ငံတကာဥပဒေတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီစနစ်ကိုစစ်တပ်ကလေးစားလိုက်နာမှုမရှိတာကိုဆက်တိုက်တွေ့မြင်နေရတယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်အမြဲတမ်းကိုယ်စားလှယ်ဆိုင်မွန်မိုလီကပြောပါရယ်မြန်မာစစ်တပ်ကဆက်ပြီးတော့ကျူးလွန်နေတဲ့ကြမ်းကြုတ်ရဲဆဲမှုတွေအပေါ်ဗြိတိန်အစိုးရကထိတ်လန့်သုံးလုပ်မိပါတယ်လို့လည်းဂျနီဗာမြို့မှာကျင်းပတဲ့52ကြိမ်မြောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီညီလာခံမှာဧပြီလ4ရက်နေ့ကအဲဒီလိုပြောဆိုသွားတာပါမြန်မာနိုင်ငံတဝန်းတရားလဲလို့ဖန်စီတာရိုဟင်ဂျာတွေအပါအဝင်လူနည်းစုတွေနဲ့အရဖက်အဆောက်အုံတွေကိုတမင်ရွယ်တက်ခိုက်တာအပြင်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကြဲကြဲပြန့်ပြန့်ပေါပေါနေပြီးတော့လူအခွင့်အရေးနဲ့လွတ်လပ်ခွင့်တွေပါတိုက်ခိုက်ခံရတယ်လို့လည်းမစ္စတာမိုလီကထောက်ပြပြောဆိုသွားပါတယ
်။တရင်ချင်းချုပ်ကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့နစ်ကိုင်ပန်တော့နဲ့Rob McLean တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ32လိုင်းဒိုမီတာ51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ။